တကယ်နဲ့2009မေလ4ရက်နေ့တနင်္လာနေ့မှာအမေရိကန်နိုင်ငံနေရရောက်ပြည်နယ်နေရရောက်မြို့ဟိုတယ်နဲ့တော့ခင်မျိုးမြင့်မိသားစုနေထိုင်ရအိမ်ကြီးဟာ၌ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဒုတိယကျင့်မြောက်အဋ္ဌကထာသခန်းပွဲမှာနေ့လည်ခင်ပရိသတ်သမုပ္ပါဒရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့ပြိဿသမုပ္ပါဒရားတော်ကိုစဝိုင်းကိုကြည့်လိုက်မယ်ဆိုရင်နော်စဝိုင်းဆိုတာဒီပြိဿသမုပ္ပါဒရားကိုအခြေခံပြီးတော့ပြထားတဲ့စဝိုင်းပါပဲဒီတော့ဒီပြိဿသမုပ္ပါဒစဝိုင်းကိုနားလည်ရင်ပြိဿသမုပ္ပါဒရားကိုလည်းနားလည်ရတဲ့သဘောရှိတယ်ပြိဿသမုပ္ပါဒရားကိုနားလည်ရင်ကိုယ်ခန္ဓာမှာဖြစ်နေတဲ့ခန္ဓာဖြစ်စဉ်ကိုလည်းသာလည်းတဲ့သဘောပါပဲ။ဒါကစဝိုင်းကတာရကပေါ့။ခန္ဓာကသဘာဝပေါ့နော်။စဝိုင်းကိုကြည့်ပြီးတော့စဝိုင်းနဲ့တင်ပြီးနေရမလားဆိုတော့ဒီလိုတော့မဟုတ်ဘူး။စဝိုင်းနဲ့တင်ပြီးနေလို့တော့မဖြစ်ဘူး။ခန္ဓာကိုရောက်အောင်ကြည့်ရမယ်။စဝိုင်းကတာရကခန္ဓာကသဘာဝ။တာရကကိုကြည့်ရင်နမူနာပဲသိမယ်။ခန္ဓာကိုကြည့်မှသဘာဝဖြစ်အဲ့ဒီသဘာဝကိုသိမှဝိပဿနာရှိလို့ရမယ်။အဲ့တော့ဟောဒီစဝိုင်းထဲမှာပြိဿသမုပ္ပါဒရားထဲမှာသံဝေကယူစရာတွေလည်းပါတယ်။ဝိပဿနာရှိစရာတွေလည်းပါတယ်။ဆင်ញံနှလုံးသွင်းစရာတွေလည်းပါတယ်။ဒါတွေကိုအားလုံးကြည့်ပြီးတော့မိမိဒီလိုသင်တဲ့အလောက်ကိုစူးစမ်းပြီးတော့ပြလို့ပေါ့ပါဒီတော့မနေ့တော့ကတာဝေကယူစရာလေးတွေကိုအဓိကထားပြီးတော့ဖော်ပြပြောပြရတယ်။ဒီနေ့ခန္ဓာဖြစ်စဉ်လေးတွေကိုပြောမယ်။ခန္ဓာဖြစ်စဉ်လေးတွေကိုပြောတော့မဟုတ်ဆရာတော်ဘုရားကြီးကဒီပရိစ္ဆသမုပ္ပါဒရားတော်နဲ့ပတ်သက်ပြီးတော့ဘုရားရေဘုရားသစ္စာလက်ကို၄ခုအလွာအင်္ဂါ၃၂ပါးတရားကိုများနဲ့၃ပါးအစ၂ရမူလကို၃ပါးနဲ့ကာလသုံးဖြာချင်းက20ဒီရှိတယ်တဲ့နော်အတွဲဘယ်နဲ့ပြန်ပြထားလဲရှစ်ပဲပြထားဒါသဝိဆိုင်ရထမှာပါပါတယ်ဟုတ်လားအဲ့ဒါရှစ်တယ်တယ်ဆိုတာဘာပြောလာလဲလို့မေးတော့အတွဲဆိုတာကဘုန်းကြီးတို့ဆက်ရှင်သဘောမျိုးလေးပေါ့နော်ဆက်ရှင်သဘောမျိုးလေးပေါ့သူ့လုပ်ငန်းလေးနဲ့သူပြုလုပ်နေတာကိုဒါအတွဲလို့ဒီလိုခေါ်တာကိုအဲ့တော့နံပါတ်၁ကပါသွယ်လဲမိရင်နံပါတ်၁ကမူလနှစ်ဖြာဆိုတဲ့အသွယ်နံပါတ်၂ကသစ္စာနှစ်ခုဆိုတဲ့အသွယ်နံပါတ်၃က၄ခုအလွာဆိုတဲ့အသွယ်နံပါတ်၄ကအင်္ဂါ၁၂ပါးဆိုတဲ့အသွယ်နံပါတ်၅က၃မအဆက်ဆိုတဲ့အသွယ်နံပါတ်၆ကဘောသုံးဝါဆိုတဲ့အသွယ်နံပါတ်၇ကကာလသုံးဖြာဆိုတဲ့အသွယ်နံပါတ်၈ကချင်းရ20ဆိုတဲ့အသွယ်အဲ့ဒါဆက်ရှင်ရှင်မျိုးနဲ့ပရိသတ်သမုပ္ပါဒရားကိုလေ့လာရမယ်လို့ဒီလိုသတ်မှတ်ပါတယ်။ပရိသတ်ဆက်ရှင်ရှင်မျိုးဟာမဟုတ်ဆရာတော်ဘုရားကြီးကဖွဲ့ပေးထားတာလားမင်းတို့ဒီလိုတော့မဟုတ်ဘူး။အထကရာဒီထဲမှာပါတဲ့အတိုင်းပြရတာ။အထကရာဒီထဲမှာအထကရာဒီထဲမှာဒွိမူလာမိအဝိဇ္ဇာတဏဝတိနာဒွိမူလာမိတို့နော်တရကတိတန်ဒီတို့သတုသင်္ခေပဒဒတကာရဝိတဒကာရဒဒတအင်္ဂာမိတို့ဝိတဒကာရသတိပဲဒီလိုပါဠိလေးတွေရှိတယ်။အဲဒီပါဠိလေးတွေကိုကြည့်ပြီးတော့မဟုတ်ကြတော့ဘုရားကြီးကမူလနေဗျာသစ္စာနဲ့ကို၄ခုအလွန်အင်္ဂါ၁၂ပါးတရားကိုများနဲ့ပေါင်းမအစံနေရမူလဝသောဝါနဲ့ကာလသုံးချာကျေရနေတဲ့ရှိတဲ့ဘောအလိုရင်ကျက်မှတ်သိစေအပ်ဒီသန္တရာမလူကြောင့်ဒီလိုသင်္ကလေးဆော့ဆော့ပြီးကောင်းထားတာဖြစ်တယ်။အဲ့ဒါဒီဆက်ရှင်ရှင်မျိုးကိုသဘောပေါက်အောင်နဲ့အလိုရင်ကျက်မှတ်သိစေအပ်ဒီအလိုရင်လည်းကျက်မှတ်တာနောက်ထပ်မှရအောင်ကျက်မှတ်တာသိစေအပ်ဒီဆိုတာကသဘောလည်းပေါက်အောင်ကြိုးစားထားကျက်လည်းကျက်တာသဘောလည်းပေါက်တာနော်ကျက်လိုက်တဲ့သဘောနဲ့ပေါက်တာ အဲ့ဒါတော့ပေါ့ပြီးတော့မိမိခန္ဓာကိုယ်မှာအဲ့ဒီတိုင်းပဲရှုမှတ်နေမယ်ဆိုရင်တဲ့သန္ဓရာမလွတ်ကြောင်းဖြစ်ပါတယ်ပြီးတော့သန္ဓရာမလွတ်ခြင်းတဲ့ပုဂ္ဂိုလ်များသည်ဒီလမ်းစဉ်ကိုလိုက်ဒီလောက်ကိုလုံးဘယ်လိုလဲမိတော့အဲ့ဒီရှစ်တွေတန်းနားလည်အောင်ကြိုးစားအဲ့ဒီရှစ်တွေတန်းပြထားတဲ့တရားတွေကိုမိမိခန္ဓာမှာဖြစ်နေတဲ့တရားတွေကိုသိအောင်ကြိုးစားပြီးတော့ဝိပဿနာအလုပ်ကြိုးစားပြီးအထောက်ထားကြပါဘာအဲ့ဒီတော့ဒီနေရာမှာဒီရှိွယ်ကသန္ဓရာကြီးမှပြတ်အောင်သန္ဓရာကြီးမှထက်အောင်ဘာတွေကျေစုပြုပေးမင်းမလဲဘာတွေကျေစုပြုပေးနိုင်တယ်လဲလို့မေးရင်ဒီတွယ်ရှိွယ်ကသန္ဓရာမှထမြောက်တဲ့အတွေ့တော့မဟုတ်ဘူးဒီတွယ်ရှိွယ်ကသန္ဓရာလဲစီတဲ့အတွေ့နော်သန္ဓရာလေနေတဲ့အတွက်သန္ဓရာလေချောင်းကိုပြတဲ့အတွက်သန္ဓရာလေတဲ့နေရာမှာဘလို့ပုံစံနဲ့လည်နေတယ်ဆိုတော့လေပုံလေနည်းလေးတွေကိုပြတဲ့အတွက်ဖြစ်တယ်။အဲဒီတော့လေတာကိုကြည့်ပြီးတော့လေတာကိုသိမှအလေရက်တာကိုကြိုးစားလို့ရမှာကိုနော်။လေတာမလီပဲနဲ့အလေရက်အောင်ကြိုးစားလို့မရဘူး။ဒါကြောင့်ဒီလေတာကိုအရင်ပြီးအောင်ကြိုးစားရမယ်။လေတာကိုသိပြီးတော့မှဘလို့နည်းနဲ့တို့ရအောင်ကြိုးစားမလဲဆိုတော့အဖြစ်တကူရှာပြရမှာပေါ့နော်ပြီးတော့နံပါတ်1ဘလိုပုံစံနဲ့လဲလဲနဲ့မူလနှစ်ပြားတဲ့မူလနှစ်ပြားဆိုဒီမှာဝိဇ္ဇာနဲ့တဏှာတို့ဖြစ်ပါသည်သဘိုင်းစာရထမ်းပါနံပါတ်4စာမျက်နှာမှာပါပါတယ်နော်အဲ့တော့နံပါတ်1စာမျက်နှာမှာမူလနှစ်ပြားကိုတရားကိုကောက်ပြထားတယ်မူလနှစ်ပြားဆိုဒီမှာဝိဇ္ဇာနဲ့တဏှာတို့ဖြစ်ပါသည်ဆိုကြည့်ရသမောမူလနဲ့ပြားဆိုပြီးမှအဝိဇ္ဇာနဲ့တဏှာတို့ဖြစ်ပါသည်တဲ့ဟုတ်လားနောက်တစ်ခါသစ္စာနဲ့ကုတဲ့သစ္စာနဲ့ကုဆိုတာကတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်တယ်သစ္စာနဲ့ကုဆိုပြီးမှသမုဒိယသစ္စာနဲ့ဒုက္ခသစ္စာတို့ဖြစ်ပါသည်ဆိုကြည့်လိုက်သစ္စာနဲ့ကုဆိုပြီးမှသမုဒိယသစ္စာနဲ့ဒုက္ခသစ္စာတို့ဖြစ်ပါသည်နောက်တစ်ခါနံပါတ်3ကလေးခုအတော်လေးခုအလွာကြတော့ဒီထဲမှာပါဠိရေးထားတယ်လေးခုလောဆိုဒီမှာအတိတ်အကြောင်းတလွာပိစုံပန်အကျိုးတလွာပိစုံပန်အကျောင်းတလွာအနာဂတ်အကျိုးတလွာတို့ဖြစ်ပါသည်ဆိုကြည့်ပါဦးလေးခုအလွာဆိုဒီမှာအတိတ်အကြောင်းတလွာပိစုံပန်အကျိုးတလွာပိစုံပန်အကျောင်းတလွာအနာဂတ်အကျိုးတလွာတို့ဖြစ်ပါသည်အဲ့ဒါပြီးတော့အင်္ဂါ32ပါးအင်္ဂါ32ပါးဆိုပြီးမှအဝိဇ္ဇာသင်္ခါရဝိညာဏံယုံသလယရဏဖတဝေဒနာကဏဥပါဒကမ္မဘဝသာတိသရမရဏတို့ဖြစ်ပါသည်ဆိုကြတယ်အင်္ဂါ32ပါးဆိုပြီးမှအဝိဇ္ဇာသင်္ခါရဝိညာဏံယုံသလယရဏဖတဝေဒနာကဏဥပါဒံကာမဘဝသာတိသရမရဏတို့ဖြစ်ပါသည်နော်ဇဝိုင်းမှာပြထားတာအဲ့ဒီအင်္ဂါ32ပါးပေါ့ဇဝိုင်းမှာပြထားတဲ့အတိုင်းဒီတွက်ကြည့်လိုက်ရင်ဒါအင်္ဂါ32ပါးဖြစ်တာပဲနော်အဲ့ဒါဆာရွက်ကိုဖြန့်ထားလိုက်ရင်ဒါဇဝိုင်းကညာဘက်မှာရှိမှာပေါ့နော်ခုနကအရာကောက်ပြထားတာကပဲပဲမှရှိမှာပေါ့ဟုတ်လားအဲ့တော့သဘိုင်းကိုကြည့်လိုက်ရာကောတာကိုကြည့်လိုက်ဒီလိုကြည့်သွားရပါမယ်။အင်္ဂါ32ပါးဆိုပြီးမှဝိဇ္ဇာသင်္ခါရဝိညာဏယောသလယရဏသတ္တဝေဒနာတဏှဥပါဒာကမ္မဘဝဇာတိသရမရဏတို့ဖြစ်ပါသည်။အင်္ဂါ32ပါးပြီးတော့ပါလေ။သုံးပါးစတဲ့။သုံးပါးစကြတော့သဘိုင်းထဲမှာ3မျိုးလောက်စထားတာတွေ့တယ်အမှန်ကတော့တစ်မျိုးတော့သိရင်ပဲတော့တော့ပါတယ်အဲ့ဒါကဘာလဲဆိုရင်ဘုံမဆတ်ဆိုပြီးမှသင်္ခါရနဲ့ဝိညာဉ်တစားဝေဒနာနဲ့တဏှာတစားကာမဘဝနဲ့ဇာတိတစားတို့ဖြစ်ပါသည်ဆိုကြည့်လိုက်ဘုံမဆတ်ဆိုပြီးမှသင်္ခါရနဲ့ဝိညာဉ်တစားဝေဒနာနဲ့တဏှာတစားကာမဘဝနဲ့ဇာတိတစားတို့ဖြစ်ပါသည်နော်ကျွန်တော်ကဘာမှပါဗျာလားနောက်တစ်ခါသုံးပါးဆက်ပြီးတဲ့အခါကျတော့ဝေသုံးပါတဲ့ဝ ဘုဒ္ဓဝါသုတိမာကိဋ္ဌာဝသုံးပါးကာမဝဏ်နှစ်ပါးဝိပါကဝရှင်းပါးတို့ဖြစ်ပါသည်ဒါကပဏာမအခြေခံပေါ့နော်ပဏာမအခြေခံနေတဲ့ဘုဒ္ဓဝါကိုဘုဒ္ဓဝါသိရင်တိုင်းပဲဒီလိုကြည့်လိုက်မယ်ဘုဒ္ဓဝါသုတိမာကိဋ္ဌာဝသုံးပါးကာမဝဏ်နှစ်ပါးဝိပါကဝရှင်းပါးတို့ဖြစ်ပါသည်ပြီးတော့မှာကိဋ္ဌာဝသုံးပါးသုတိမာ အဝိဇ္ဇာတဏှာဥပါဒေလို့ဖြစ်ပါသည်ကာမဝဏ်နှစ်ပါးဆိုသည်မှာသင်္ခါရနှင့်ကာမဘဝတို့ဖြစ်ပါသည်ဝိပါကဝရှင်းပါးဆိုသည်မှာဝိညာဉ်နှင့်ယောသလာယရနာဖတ်တာဝိရနာသာတိသရမရဏဥပါပတ္တိဘဝတို့ဖြစ်ပါသည်ဒီလိုရည်ရမယ်နော်ကြောက်ကြမယ်ဝေသုံးဝဆိုသည်မှာ ဘုဒ္ဓဝါသုတိမာကိလေသာဝသုံးပါးကာမဝဋ်တပါဝိပါကဝရှင်းပါးတို့ဖြစ်ပါသည်ကိလေသာဝသုံးပါးသုတိမာအဝိဇ္ဇာတဏှာဥပါဒါတို့ဖြစ်ပါသည်ကာမဝဋ်နှစ်ပါးသုတိမာသင်္ခါရနှင့်ကာမဘဝတို့ဖြစ်ပါသည်ဝိပါကဝရှင်းပါးသုတိမာဝိညာဉ်နှင့်ယောသလာယရဏ ထာတဝေဒနာသာတိသရမရဏဥပါပတ္တိဘဝတို့ဖြစ်ပါသည်နော်အဲဒီလိုဝသောဝပြီးတဲ့အခါကျတော့ပါတယ်လေကာလသုံးဖြာကာလသုံးဖြာဆိုဒီမှာလွန်လည်ပြီးတော့အတိတ်ကာလယခုဖြစ်ဆဲပြီးဆုံးပိုင်းကာလနောင်ဖြစ်တဲ့အနာဂတ်ကာလတို့ဖြစ်ပါသည်ဆိုကြည့်လိုက် ကာလသုံးပြဆိုဒီမှာလွန်လည်ပြီးတော့အတိတ်ကာလယခုဖြစ်ဆဲပြီးဆုံးပိုင်းကာလနောင်ဖြစ်တဲ့အနာဂတ်ကာလလို့ဖြစ်ပါသည်ကာလသုံးပြနော်ကာလသုံးပြပြီးတဲ့အခါကျတော့ရှင်းရ20ရှင်းရ20ဆိုဒီမှာအတိတ်ကြောင့်ရှင်းရ၅ပါးပြီးဆုံးပိုင်းအကျိုးရှင်းရ၅ပါးပြီးဆုံးပိုင်းကြောင့်ရှင်းရ၅ပါး အနာဂတ်အကျိုးအချင်းရ၅ပါးတို့ဖြစ်ပါသည်ဆက်ကြည့်လိုက်ပါဦးရှင်ရ20ဆိုဒီမှာအတိတ်ကြောင့်ရှင်ရ၅ပါးပြစ္ဆုတ်ပံအကျိုးအချင်းရ၅ပါးပြစ္ဆုတ်ပံအကျိုးအချင်းရ၅ပါးအနာဂတ်အကျိုးအချင်းရ၅ပါးတို့ဖြစ်ပါသည်နောက်တစ်ခါသိစိတ်ပြန်ပြီးတော့ပြောကြည့်လိုက်တဲ့အခါကျတော့အတိတ်ကြောင့်ရှင်ရ၅ပါးဆိုဒီမှာ အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝတို့ဖြစ်ပါသည်ဟောစဝိုင်းဆရာကိုကြည့်လိုက်စဝိုင်းကိုကြည့်လိုက်နံပါတ်1ကွာပါဒီကြားလေးပါတယ်နော်နံပါတ်1ကွာပါအဋ္ဌိယ၅မျိုးရှိတယ်အတိအကြောင်းရှင်းရ၅ပါးဆိုဒီမှာအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝတို့ဖြစ်ပါသည်ဒုတိယပစ္စုပန်အကျိုးချင်းရ၅ပါးဆိုဒီမှာ ဝိညာဉ်ဉာဏ်ယောသလာယရဏဖသဝေဒနာတို့ဖြစ်ပါသည်ပစ္စပန်အကြောင်းချင်းရ၅ပါးဆိုပြီးမှာတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂတ်အကျိုးချင်းရ၅ပါးဆိုပြီးမှာဝိညာဉ်ဉာဏ်ယောသလာယရဏဖသဝေဒနာတို့ဖြစ်ပါသည်အားလုံးပေါင်းလိုက်တော့အတွေ့ရှိတယ်ဟုတ်လား ကဲကောင်းမြည်ရည်အတွက်ရှိတယ်ကိုစဝိုင်းစာရွက်နဲ့ကြိုက်ပြီးတော့ပြောကြည့်ကြရအောင်နော်စဝိုင်းနဲ့ခုနကတော့တရုတ်အရင်တွင်းနဲ့ကြိုက်ပြီးတော့ပြောကြည့်ရအောင်မူလတရားသုတိမာဝိဇ္ဇာနှင့်တဏှာတို့ဖြစ်ပါသည်အဝိဇ္ဇာတဏှာကစဝိုင်းထဲမှာဘယ်နေရာမှာရေးထားတယ်လဲဆိုရင်နံပါတ်1ကွဲရထိတ်အဝိဇ္ဇာရှိတယ်နံပါတ်3အကွဲရထိတ်မှာရှိတဲ့အဝိဇ္ဇာနော် နံပါတ်1ကွဲထိတ်မှာရှိတဲ့အဝိဇ္ဇာနံပါတ်3ကွဲမှာရှိတဲ့တဏ္ဏဒါကနေ့တော့ပရိစ္ဆသမုပ္ပါစဝိုင်းကိုလေ့လာခြင်းပေါ့ဟုတ်လားခရင်ဟောတဲ့တရားကိုဘယ်လိုမှတ်မလဲပရိစ္ဆသမုပ္ပါစဝိုင်းကိုလေ့လာခြင်းဆိုတဲ့တရားကိုဒီလိုမှတ်လိုက်ပါတော့မီစဝိုင်းစာရွက်နံပါတ်1မှာအဝိဇ္ဇာနံပါတ်3ကွဲထိတ်မှာတဏ္ဏအဲဒီကိယာနှစ်ပါးကိုကြည့်ပြီးတော့အဝိဇ္ဇာတဏ္ဏတို့ဖြစ ် มูลนิพพานสุริมาอวิชชานี่ตนาฤทธิ์ဖြစ်ပါသည်ဟုတ်လားอวิชชาကလည်းมูลตนาကလည်းมูลมูลสระပါလဲဆိုတော့ปิญญ์อสเนาะปิญญ์อสอสပေါ့เนาะ လူတွေနဲ့ဒီပြမာတွေဘေဘွားကစတော့လူကစလားနတ်ကစလားဗြဟ္မာကစလားခွေးချင်းကတိစ္ဆာဘွားကစသလားဟိုးဖေနေငံကနေစတာတော့အမျိုးမျိုးတွေးရင်တွေးလိမ့်မယ်ဘုရားကပုဂ္ဂတတဝရဲ့စတော့တဲ့ဒါမပြောလို့ဘူးတဲ့နော်ပုဗ္ဗကောဒီနပညာယတိတတဝရရဲ့စ ဖေနေငံကစရလာလေအလုပိကစရလာမြပိကစရလာဗြမပိကစရလာခွေးချင်းကတိစ္ဆာနိကစရလာဒါငံပြောလို့ဘူးတဲ့ဒါဒီမဲ့ဓမ္မတရားအနေနဲ့ပြောမယ်ဆိုရင်တတ္တဝါတွေစရလာတာဟာအဝိဇ္ဇာနဲ့တဏှာကစရလာတဲ့နော်အဝိဇ္ဇာနဲ့တဏှာကစရလာအဲ့တော့လူကဖေကနေဖြစ်လာတာတော့သစ်ပင်ကနေပဲဖြစ်လာတာလားဓမ္မမဟုတ်မျိုးဘွားတရားဝါတရားစိတ်တစ်ခုကနေဖြစ်လာတာလား အာဓမ္မမဟုတ်ဒါဝင်ဆိုတဲ့ပုဂ္ဂိုလ်ကြီးပြောသလိုမြောက်ကနေပဲဖြစ်လာတာလားစသဖြင့်ပေါ့နော်အဲ့ဒီလိုအမျိုးမျိုးတွေ့ချင်းတွေ့မယ်အဲခရိယအယူဝါဒရှိတဲ့ပုဂ္ဂိုလ်ကြီးပြောသလိုအတန်နဲ့အေးဝါနော်သူတို့ကနေစပြီးတော့ဖြစ်လာတာလားဘုရားဖန်ဆင်းလို့ဖြစ်လာတာလားစသဖြင့်အမျိုးမျိုးတွေ့ချင်းတွေ့မယ်ဘုရားကတော့ပြောတယ်
အဲ့ဒီလိုတတ္တဝါတွေရဲ့အစအနေနဲ့တော့ငါမပြောလို့ဘူးတဲ့။ရှောင်လိုက်တာ။ဟုတ်လား။ရှောင်လိုက်တာ။ဘာဖြစ်လို့ရှောင်လိုက်တယ်လဲမင်းပြောလေပဲ။ဘလူမှနားလည်းနိုင်တော့တဲ့အနေအထားရှိမှာမဟုတ်ဘူး။ဘာဖြစ်လို့တော့ပြဝါရရဲ့အစသိပြီးတော့ဝေလုံးအားကြီးတယ်။ပြဝါရရဲ့အစကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုရေတွက်ကြည့်လိုက်မယ်ဆိုရင်မွေးကလေးကစပြီးတော့ရေတွက်သေးတာတော့မှသုံးမှ
ဘုရားတို့မိရိမှာအကျိုးမရှိတဲ့စကားမပြောဘူးအကျိုးရှိတဲ်စကားပဲပြောတယ်အကျိုးကဘာအကျိုးလဲမင်းသစ္စာတည်ခြင်းအကျိုးနော်သစ္စာတည်ဖို့ရန်အတွက်ကျေးဇူးမများတဲ့စကားကိုမြတ်စွာဘုရားဘုရားမပြောဘူးသစ္စာတည်ဖို့ရန်အတွက်ကျေးဇူးများတဲ့စကားကိုသာပြောတာအဲဒီတော့ဘုန်းကြီးပရိသတ်တွေကတချို့တချို့လည်းပြောမှာပေါ့အာဘုရားစာပေတွေထဲမှာ ဘုရားမယုတ်တိမတန်တဲ့အရာတွေပြုတ်ပြနေရတယ်ကြာကြာနေရတယ်ဘုရားကဘာဖြစ်လို့ဒါတွေပြောသလဲအမှန်ကတော့ဘုရားပြောတာမဟုတ်ဘူးမြတ်စွာဘုရားလက်ထက်ကအများယူဆထားတဲ့အယူဆတွေကိုဘုရားကတစ်စိတ်ပြန်ပြီးတော့ဖောက်ပြန်ချပေးလိုက်တာနော်ဘုရားကိုယ်တိုင်ဒါဟုတ်ပါတယ်ဆိုတဲ့အတည်ပြုခြင်းနဲ့ပြောတာဟုတ်ရဲ့လားမဟုတ်ဘူးနော် ဒီကြောင့်ဒီကြောင့်လောကဖြစ်ရတဲ့ရှိတယ်မလားဘုရားလက်ထက်ကလေလောကဖြစ်ရတဲ့ရှိတယ်အဲဒီကြောင့်ဒီကြောင့်လောကဖြစ်ရတဲ့ကိုမြတ်စွာဘုရားကချက်ပြီးတော့ဟောပြီးဟောကြားကြတော်လည်းပဲအများပြောနေတဲ့စကားကိုထည့်သွင်းပြီးတော့စက်မြစ်ဆက်ရပြောတဲ့သဘောလောက်ပါပဲအနှစ်သာရပိုင်းယူပြီးတော့ပြောတာမဟုတ်ဘူးအဲနောက်ပိုင်းဘုရားမရှိတဲ့နောက်ပိုင်းမှာထက္ကရာဆရာတွေပြောတဲ့စကားတွေရှိတယ်ဒီကဆရာတွေဖ ဘုရားကိုယ်တိုင်ပြောတာရှိမယ်အဲ့ဒါတွေဟာဘုရားရဲ့ကသူ့ရဲ့အနိတာရဘိုင်အနေနဲ့ပြောတာမဟုတ်ဘူးသမိစက်ရအနေနဲ့ပြောတာပဲရှိတယ်ဘုရားမရှိတဲ့နောက်ပိုင်းကျမှသင်္ခါရဆရာကြီးရေးတာဒီကဆရာကြီးဖြစ်ဆက်တာအဲ့ဒါတွေရှိတယ်အဲ့ဒါတွေကလည်းဘုရားကိုယ်တိုင်ပြောတာမဟုတ်တည်းအတွက်ဘုရားနဲ့မဆိုင်ဘူးဘုရားကိုယ်တိုင်ပြောတဲ့စကားတွေကတော့အနိတာရဘိုင်အနေနဲ့ယူမယ်ဆိုရင ဒီကနေ့ပရိသတ်သမုပ္ပါဒ်တရားကိုလေ့လာတဲ့အခါမှာသရဝရိယစဖေရုံကစသတဲ့လူကစသရနတ်ကစသရခွေကျင်ကလေးစံကစသရဘုရားဖန်ဆင်းတယ်ဘုဒ္ဓကဒါတွေထက်မပြောဘူးသရဝရိယစသည်တဲ့ဓမ္မအနည်းနဲ့ပြောမယ်ဆိုရင်တဲ့အဝိဇ္ဇာနဲ့တဏှာကစတာပါတဲ့ဒါပဲပြောတယ်နော် ဘဝကောဒီနပညာယတိအဝိဇ္ဇာနိဝရဏနာတတ္တနာဒနာတံယောဇနာနာသန္တာဝတံသံသာရတံသရဝရောတတ္တဝါတို့သန္တရာရှင်းတဲ့နေရာမှာအဝိဇ္ဇာဆိုတဲ့တရားနဲ့တဏှာဆိုတဲ့တရားနှစ်ပါးကြောင့်သန္တရာရှင်းတဲ့နေရာပါလေဒါပဲပြောခဲ့တာဒီလိုမှတ်နော်အဲ့တော့အဝိဇ္ဇာတရားတွေကသရဝရရဲ့ရှေးပိုင်းသန္တရာမှာခေါင်းဆောင်ဖြစ်နေဥဒေပြီးတော့ပြတာ အဲ့တော့နံပါတ်၄ဘက်ကသန္ဓရာရဲ့ရှေးပိုင်းပေါ့နော်သန္ဓရာရဲ့ရှေးပိုင်းနောက်ပိုင်းခွဲမယ်ဆိုရင်ဤကွက်နဲ့နှိကွက်ကရှေးပိုင်း၃ကွက်နဲ့၄ကွက်ကနောက်ပိုင်းမိမိတို့ဘယ်နေရာမှာရှိနေတယ်လို့မေးရင်နှိကွက်နဲ့၃ကွက်ကြားမှာခွင့်ပြုပေးတာရှိနေတယ်ဟုတ်လားဒီစဝိဇ္ဇာရဲ့ထဲမှာဘယ်နေရာမှာရှိနေတယ်မေးရင်နှိကွက်နဲ့၃ကွက်ကြားမှာရှိနေတယ်နှိကွက်နဲ့၃ကွက်ကြားမှာရှိ တဲ့ဝိညာဏယောသနာရဏဖတ်တာဝေဒနာအဲ့ဒီတရားတွေမိမိတို့ရဲ့သဏ္ဍာန်မှာဖြစ်နေတယ်။အဲ့ဒီတရားတွေဖြစ်လာတဲ့အခါကျတော့အဲ့ဒီတရားတွေကိုအမှန်တရားမသိဘူးဆိုရင်တဏှာဖြစ်မယ်၊ဥပါဒဏ်ဖြစ်မယ်၊ကမ္မဘဝဖြစ်မယ်။ဟောနော်။ဒါတော့လောလောဆယ်မိမိတို့ရဲ့သဏ္ဍာန်မှာနံပါတ်1ကွက်တွေလည်းဖြစ်တယ်၊နံပါတ်3ကွက်တွေလည်းဖြစ်တယ်။နံပါတ်1ကွက်ကဘယ်လိုတွေဖြစ်တော့ဝိညာဉ်၊နာယု၊သဠာယတနာ၊ဖသဝေဒနာဒီတရားတွေဖြစ်တယ်။နံပါတ်3ကွက်ကဘယ်လိုတွေဖြစ်တော့တဏှာ၊ဥပါဒဏ်၊ကံတွေဖြစ်တယ်။နှစ်ကွက်ကအကျိုးလားအကြောင်းလားအကျိုးသုံးကွက်ကအကြောင်းအကျိုးနဲ့အကြောင်းဒီနှစ်ခုကြားထဲမှာဘုန်းတော်ပရိသတ်တွေရှိနေတာနော်အကျိုးတရားနဲ့အကြောင်းတရားကြားထဲမှာဘုန်းတော်ပရိသတ်တွေရှိနေတယ်လို့ဒီလိုမှတ်လိုက်ပါရလာတဲ့အကျိုးတရားတွေနှစ်ကွက်နှစ်ကွက်ကရလာတဲ့အကျိုးတရားအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားအဲ့ဒီအကျိုးတရားတွေရလာပြီဆိုရင်အကျိုးတရားတွေဖြစ်ပြီးကြတဲ့ဒီပိုင်းနဲ့နံပါတ်3ကအကြောင်းတရားတွေဆက်ကဆက်ကဆက်ကဖြစ်နေပြီ။အဲဒီတော့မိမိတို့ရဲ့တဏ္ဍာမှာနှစ်ကွက်လည်းဖြစ်တယ်၊၃ကွက်လည်းဖြစ်တယ်။ဒါကြောင့်နှစ်ကွက်နဲ့၃ကွက်ကိုဘာကာလလို့ပြောတာလဲ။အပိသုဘကာလ။ဒါတော့လောလောဆယ်ပိသုဘကာလမှာနှစ်ကွက်နဲ့၃ကွက်တွေဖြစ်တယ်။နှစ်ကွက်နဲ့၃ကွက်တွေဖြစ်တော့ဘယ်နေရာမှာဖြစ်တယ်လဲမြင်တင်စားပြီးပြောမယ်ဆိုရင်နှစ်ကွက်နဲ့၃ကွက်ကြားမှာဖြစ်နေတာ။ဟုတ်လား။အဲဒီတော့ကြားမှာဖြစ်နေတဲ့အခါကျတော့နှစ်ကွက်ဒီဘယ်လိုကြောင့်ဖြစ်တော့တစ်ကွက်ကြောင့်ဖြစ်တာ။နှစ်ကွက်တရားတွေဘယ်ကြောင့်ဖြစ်တော့တိကွက်တရားကြောင့်ဖြစ်တာပြီးတော့မိမိတို့လောလောဆယ်ရရှိခံစားလာနေရတယ်တွေ့ကြုံနေရတယ်နံပါတ်နှစ်ကွက်ဒီအတိတ်တုန်းကနံပါတ်၁အကွက်တရားတွေကြောင့်ဖြစ်တာဒါကြောင့်တိကွက်နဲ့နှစ်ကွက်ဒီမိမိရဲ့ရှေ့ပိုင်းရှေ့ပိုင်းဆိုတာပြည်ပြည်သားအပိုင်းလို့ဒီလိုဆိုလို့ရတယ်နော်ပြည်ပြည်သားအပိုင်းပြည်ပြည်သားအပိုင်းဆိုတော့ခွန်ကြီးတို့စာရီထဲမှာတချို့တခါတခါကျတော့ပြီးပြီးသားကိုနောက်လိုနဲ့သုံးတယ်။တခါတခါကျတော့ပြီးပြီးသားကိုရှေ့လိုနဲ့သုံးတယ်။ဒီလိုမဟုတ်လား။စာရီထဲမှာလေပါဠိစာပေမှာပါဠိစာပေမှာပြီးပြီးသားကိုနောက်လိုသုံးတာလည်းရှိတယ်။ပြီးပြီးသားကိုရှေ့လိုသုံးတာလည်းရှိတယ်။ဒီနေရာမှာတော့ပြီးပြီးသားကိုရှေ့လိုသုံးတာပဲ။ဒါကြောင့်သံဃာရဲ့ရှိပိုင်းနဲ့သံဃာရဲ့ရှိပိုင်းလွန်ခဲ့သောကာလပေါ့နော်။လွန်ခဲ့သောကာလဒီဖို့ပေါ့။ဒီဖို့လွန်ခဲ့သောကာလအဲ့ဒီလုံငယ်သောကာလမှာဘယ်ကစတော့အဝိဇ္ဇာကနေစတာအဝိဇ္ဇာကနေစပြီးတော့ဘယ်နေရာမှာလာပြီးတော့ခန္ဓာတွေပေါ်နေတော့ပစ္စုတ်တံမှာပေါ်နေတာအဝိဇ္ဇာဆိုတဲ့အတိတ်ကာလတုန်းကအတိတ်ကာလတုန်းကအဝိဇ္ဇာနဲ့စာခဲ့တာပစ္စုတ်တံမှာခန္ဓာ၅ပါးတွေလာရနေတယ်ဒါပြောတာနော်ဒါကိုသံဃာရဲ့ခြေပိုင်းလို့ဒီလိုတောင်းတယ်ကျွန်တော်သံဃာရဲ့နောက်ပိုင်းကျတော့အတားပေါ့နော်အတားပေါ့ရှင်းပိုင်းကဘီဖို့ပေါ့နောက်ပိုင်းကအပ္ပဒါပေါ့အပ္ပဒါဆိုတော့အကွက်အနေနဲ့ကြည့်မယ်ဆိုရင်နံပါတ်3ကွက်နဲ့နံပါတ်4ကွက်3ကွက်နဲ့4ကွက်3အကွက်ကလည်းပဲပစ္စုပန်ပစ္စုပန်ပြင်မဲ့လို့မိမိတို့ရဲ့တဏ္ဍာမှာနံပါတ်1ကွက်ဆိုတဲ့အကျိုးတရားတွေချိန်ပြီးတော့မှနောက်ကြမှာသတ်သတ်ပေါ်လာတဲ့အကြောင်းတရားတွေဒါကြောင့်မလို့သူကနောက်လို့ဒီလိုတောင်းလိုက်တာနော်နောက်အဲ့ဒီနောက်ကာလအတွဲတဏှာရဲ့ဥပါဒရဲ့ကမ္မဘဝရဲ့တရားပေါင်းမှာအဲ့ဒီတရားပေါင်းမှာတော့ဘယ်လိုကစတော့တဏှာကစတယ်အဲ့ဒီတဏှာရဲ့ဥပါဒရဲ့ကမ္မဘဝရဲ့သုံးပါးဒီဘာအတွဲဖြစ်နေတဲ့တရားတွေလဲလို့မေးရင်နောက်အနာဂတ်အတွဲဖြစ်နေတဲ့တရားတွေအနာဂတ်မှာတွေးကြုံခံစားရတဲ့တန်အကျိုးတရားတွေကိုအဲ့ဒီတဏှာဥပါဒကံဆိုတဲ့တရားသုံးမျိုးကထောက်လို့ပေးတာတဏှာဖြစ်ရင်ဥပါဒါဖြစ်မဥပါဒါဖြစ်ကမ္မဘဝဖြစ်မယ်တဏှာဥပါဒါကမ္မဘဝသာဖြစ်ခဲ့တော့
အနာဂတ်မှာနံပါတ်၄ကွယ်ဇာတိတွေဖြစ်အောင်မယ်သရမရဏတွေဖြစ်အောင်မယ်သရုပ်ကလည်းခန္ဓာဘယ်နှပါးလဲ၅ပါးဇာတိစရာလည်းခန္ဓာ၅ပါးပဲသရမရဏစရာလည်းခန္ဓာ၅ပါးပဲနော်အနာဂတ်ဘဝအတွက်ကိုတဲ့ခန္ဓာတွေမရရအောင်ထုတ်လုပ်ပေးနေတဲ့တရားစီတဏ္ဍတဏ္ဍရုပ်ပါရရင်ကာမဘဝရင်ဒါပေမဲ့ကောင်းဆောင်ကြီးကဘယ်လိုပါလဲတဏ္ဍဒီတော့အနာဂတ်ခန္ဓာတွေကိုထုတ်လုပ်ပေးနေတယ်အနာဂတ်ဘဝတွေကိုတိဆောက်ပေးနေတယ်အနာဂတ်ရလက်တဲ့ဘဝဖြစ်စဉ်တွေကိုတာဝန်ယူပြီးတော့ပြုပြင်ဖန်တီးပေးနေတယ်ဘယ်လိုပါလဲတဏ္ဍာဒါကြောင့်တဏ္ဍာသည်အနာဂတ်တန်ត្រာရဲ့ကောင်းဆောင်ကြီးအနာဂတ်တန်ត្រာဖြစ်ဖို့ရန်အတွက်အဓိကတိဆောက်ပေးနေတဲ့ကောင်းဆောင်ကြီးတဲ့အနာဂတ်တဏ္ဍာအခုလောလောဆယ်ရထားတဲ့ရလာတဲ့ပြိဿုပ္ပခန္ဓာတွေလောလောဆယ်ရလာတဲ့ပြိဿုပ္ပခန္ဓာတွေအဲ့ဒီပြိဿုပ္ပခန္ဓာတွေရအောင်ကျေစုပြုပေးတဲ့အဓိကတရားကအဝိဇ္ဇာဘယ်တော့ကဖြစ်ခဲ့တော့အတိတ်တုန်းကဖြစ်ခဲ့တယ်အတိတ်တုန်းကဖြစ်ခဲ့တယ်ရှေ့တုန်းကဖြစ်ခဲ့တယ်နော်ရှေ့တုန်းကဖြစ်ခဲ့တဲ့တရားတွေကခေါင်းဆောင်ကဘယ်လိုပါလဲအဝိဇ္ဇာအဝိဇ္ဇာဒီကိုယ့်ရဲ့ရှေ့ပိုင်းကာလမှာခေါင်းဆောင်ရှေ့ပိုင်းသန္တရာမှာခေါင်းဆောင်ဒီအဝိဇ္ဇာနောက်ပိုင်းသန္တရာအတွက်ခေါင်းဆောင်ကတဏ္ဍာအဝိဇ္ဇာနဲ့တဏ္ဍာဒီခေါင်းဆောင်ကြီးနှစ်ပါးလားဒီလိုမလားအဝိဇ္ဇာနဲ့တဏှာခေါင်းဆောင်ကြီးနှစ်ပါးအဝိဇ္ဇာခေါင်းဆောင်တော့ကသင်္ခါရနိုင်မယ်အဲဒီအဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးကြောင့်ခန္ဓာ၅ပါးရမယ်ပြိဿုပ္ပန်မှာခန္ဓာ၅ပါးရမယ်ဘယ်လိုတွေပါလဲဝိညာဏယုတ်သလယတနာဖတဝေဒနာခန္ဓာ၅ပါးရတယ်ဒါကြောင့်သန္တရာရှေ့ပိုင်းမှာဘလူကခေါင်းဆောင်ပြီးတော့ဖန်တီးပေးနေတယ်သန္တရာနောက်ပိုင်းမှာဘလူခေါင်းဆောင်ပြီးတော့ဖန်တီးပေးနေတယ်တဏှာဒီလိုမှတ်လိုက်နော်နကုဆလိုက်တော့သန္တရာရှိပိုင်းတော့မှနကုဆလိုက်တော့အဝိဇ္ဇာနဲ့တဏှာမူလနှစ်ဖြာသန္တရာကျင်လည်အောင်လုပ်ပေးနေတဲ့တရားဒီရှိပိုင်းသန္တရာနဲ့အနောက်ပိုင်းသန္တရာဝိဇ္ဇက်မပြအောင်ဆက်ဆက်ပေးနေတဲ့တရားဒီအဝိဇ္ဇာနဲ့တဏှာအတိတ်ကာလရဲ့ပြစ္ဆုတ်ပံကာလရဲ့အနာဂတ်ကာလရဲ့ကာလသုံးပါးကိုဆက်ပြီးတော့သန္တရာလက်ပအောင်ပြုလုပ်ပေးနေတဲ့တရားဒီအဝိဇ္ဇာနဲ့တဏှာနော်အဝိဇ္ဇာကနေပြီးတော့ခန္ဓာရရအောင်ပြိဿုပ္ပန်မှာခန္ဓာတွေရအောင်ပို့ပေးလိုက်ပြီးရလာတဲ့ခန္ဓာတွေကိုအခြေခံပြီးတော့နောက်တာခန္ဓာအသစ်တွေပြန်ရအောင်ကြိုးစားနေတာကတဏ္ဍာ။ကြံပြောမယ်နော်။အဝိဇ္ဇာကရှေ့တုန်းကပေါ်ခဲ့မှုတဲ့အဝိဇ္ဇာကယခုလောလောဆယ်ခန္ဓာတွေရအောင်ပြုလုပ်ပေးခဲ့တယ်။ယခုလောလောဆယ်ခန္ဓာတွေရအောင်အဝိဇ္ဇာကပြုလုပ်ပေးခဲ့တယ်။အဝိဇ္ဇာကပေးတဲ့လက်ဆောင်တွေဘလို့ပေးတဲ့လက်ဆောင်လဲ။ဘလို့တွေပါလဲ။ခန္ဓာ၅ပါး။ဟုတ်တယ်မလား။ခန္ဓာ၅ပါးဒီကလူကပေးတဲ့လက်ဆောင်တော့အဝိဇ္ဇာကပေးတဲ့လက်ဆောင်အဝိဇ္ဇာကခန္ဓာ၅ပါးဆိုတဲ့လက်ဆောင်ကြီးကိုခွင့်ရပရိသတ်တွေကိုလာပြီးတော့ပေးထားလိုက်ပြီဒီခန္ဓာ၅ပါးကြီးလက်ခံပြီးတော့မထားရဘူးလားထားရအေးဒီခန္ဓာ၅ပါးကြီးလက်ခံထားရပြီတဲ့အခါကျတော့ဒီခန္ဓာ၅ပါးကြီးရထားတယ်ဒါပေမဲ့ဒီခန္ဓာ၅ပါးနဲ့အလားတူတဲ့နောက်တာခန္ဓာတွေရအောင်သူဆက်ပြီးတော့ကြိုးစားအောင်မယ်ဟုတ်လားဒီခန္ဓာတစ်ခုတည်းနဲ့တင်းပင်ရောင်ရဲ့နေသလားမရောင်ရဲဘူးနော်ဒီခန္ဓာ၅ပါးရောက်ဘုရားကပေးတာလည်းအဝိဇ္ဇာကအဝိဇ္ဇာပေးတဲ့လက်ဆောင်လေးဒီလိုမလားအဝိဇ္ဇာကကိုယ်ကိုခန္ဓာ၅ပါးလည်းလက်ဆောင်ပေးတယ်အဲ့တော့ကိုယ်ကလည်းပဲကဲဒီတော့ဟောဒီဒုက္ခသစ္စာခန္ဓာကိုယ်ကြီးကိုနောက်ထပ်ကဲမင်းတို့ဆက်ပြီးတော့ခံစားနေဆိုပြီးတော့နောက်ပုဂ္ဂိုလ်တွေအတွက်နောက်ဘဝတွေအတွက်ဆက်လက်ပြီးလက်ဆောင်တွေမပေးဘူးလားပေးအောင်ပါလားအဲ့ဒီတော့ပေးဖို့စီစဉ်နေတာကဘယ်လိုလဲတဏှာနော်အတိတ်ကြောင့်ကနေပြီးတော့ပြိဿုပ္ပန်ခန္ဓာကိုလက်ဆောင်ပေးလာတာကအဝိဇ္ဇာအနာဂတ်ကိုခန္ဓာတွေဆက်လက်ပြီးတော့လက်ဆောင်ပေးဦးမှာကတဏ္ဍာအဲဒီအဝိဇ္ဇာနဲ့တဏ္ဍာတရားနှစ်ပါးရှိတဲ့အတွက်သံသရာတွေကျင့်နေနေရပါတယ်ဒါအဝိဇ္ဇာတဏ္ဍာမူလနဲ့ပြတာဒါပြောတာဒီလိုမဟုတ်လားနောက်တစ်ခါကျတော့ဒုတိယကပါလဲသစ္စာနဲ့ကုတဲ့သစ္စာနဲ့ကုနဲ့လည်းပဲသံသရာကျင့်နေရပါတယ်နံပါတ်1အခွဲကဗာသစ္စာလေသမုဒိယသစ္စာနံပါတ်2အခွဲကနံပါတ်3အခွဲကနံပါတ်4အခွဲကနံပါတ်1အခွဲတိတုံးကအကြောင်းတရားတွေဗာသစ္စာလို့ခေါ်မလဲသမုဒိယသစ္စာဒီခုလောလောဆယ်ရထားတဲ့ပြိဿုပ္ပန်ခန္ဓာတွေကဗာသစ္စာလေဒုက္ခသစ္စာပြိဿုပ္ပန်ခန္ဓာတွေရထားပြီးတော့နောက်တာနာဂခန္ဓာတွေရဖို့ရန်ဘလူကနေပြုပြင်ဖန်တီးပေးနေတော့တဏ္ဍာဗာသစ္စာလေသမုဒိယသစ္စာအဲဒီသမုဒိယသစ္စာတွေကဖြာတိပေးလိုက်တဲ့အတွက်ဖြာတိပေးနေတဲ့အတွက်အနာဂတ်မှာ သစ္စာတွေပြမရဘူးလားယဘာသစ္စာတွေပြရတော့ဒီတော့ဒိဋ္ဌမုရိယသစ္စာကြောင့်ပစ္စုပန်မှာဒုက္ခသစ္စာရတယ်ပစ္စုပန်သမုရိယသစ္စာကြောင့်အနာဂတ်မှာဒုက္ခသစ္စာတွေရပါနေအောင်မယ်ဆိုကြလိုက်အတိတ်သမုရိယသစ္စာကြောင့်ပစ္စုပန်မှာဒုက္ခသစ္စာတွေရတယ်ပစ္စုပန်သမုရိယသစ္စာကြောင့်အနာဂတ်မှာဒုက္ခသစ္စာတွေရပါနေအောင်မယ်အဲ့ဒီနည်းနဲ့ကောသန္တရာတွေမကျင်လည်ဘူးလားကျင်လည်ဒီတော့သန္တရာကျင်လည်တဲ့နေရာမှာသစ္စာဘယ်နှပါတော့ဘာသစ္စာတွေတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာနော်အားလုံးပေါင်းလိုက်တော့သစ္စာကဘယ်နှပါရှိတော့၄ပါးအဲ၄ပါးရှိပေမဲ့ကျန်တဲ့ဒီရောဒသစ္စာနဲ့မဂ္ဂသစ္စာကသန္တရာကျင်လည်တဲ့နေရာမှာပြောတဲ့သစ္စာလားသန္တရာမှာထွန်းပြောတဲ့နေရာမှာကြားတဲ့သစ္စာလားသန္တရာမှာထွန်းပြောတဲ့နေရာမှာကြားတဲ့သစ္စာဒီလိုမလားအကြောင်းသမုဒိယသစ္စာရှိလို့ဇောလောကသစ္စာတွေရတယ်အဲ့ဒါသန္တရာလေတာဒီလိုမလားအကြောင်းသမုဒိယသစ္စာကပေအောင်တတ်နိုင်ရင်အဇောလောကသစ္စာကမရဘူးလားယအကြောင်းသမုဒိယသစ္စာပေအောင်တတ်တာကမေကသစ္စာဘယ်လိုလဲတတ်မလဲအကြောင်းသမုဒိယသစ္စာကိုပေအောင်တတ်တာကမေကသစ္စာအဇောဒုက္ခသစ္စာတွေငြိမ်းသွားတာကနိရောဓသစ္စာကြောင်းမြန်မလားဆက်ကြည့်ပါပဲအရိဒဝရိသဇာနေရတရားနှစ်ပါးသာပေါ်လာမယ်ဆိုရင်သန္တရာလေမာလားသန္တရာပြတ်မလားသန္တရာပြတ်မှာဒီတော့သန္တရာလေတဲ့နေရာမှာသစ္စာဘယ်နှပါးလဲနှစ်ပါးဒသစ္စာတွေပါလေသမုဒိယသစ္စာနဲ့ဒုက္ခသစ္စာအကြောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာရတယ်အတိတ်တုန်းကဘာသစ္စာလုပ်ခဲ့တော့သမုဒိယသစ္စာသမုဒိယသစ္စာလုပ်ခဲ့တော့ပစ္စုပန်မှာဘာသစ္စာတွေရလာတော့ဝိသောပါမသမုဒိယသစ္စာတွေသာပြန်လောက်ကြအောင်မယ်ဆိုရင်အနာဂတ်မှာဒုက္ခသစ္စာတွေပြန်မရဘူးလားရမှာလားအဲ့ဒီနည်းနဲ့သစ္စာတရားနှစ်ပါးနဲ့သတ္တရာကျင်နေနေပါတယ်အကြည့်ရသတ္တရာရချင်ပါတယ်ဆိုရင်ဘယ်သစ္စာတတ်ရမှာလဲသမုဒိယသစ္စာတတ်မယ်ဘယ်သစ္စာနဲ့တတ်မလဲမေဃသစ္စာနဲ့တတ်မယ်ဒီလိုမလားမေဃသစ္စာနဲ့သမုဒိယသစ္စာကိုတတ်ရင်ဘာသစ္စာတွေသိမလဲဒုက္ခသစ္စာတွေသိမယ်ဒီလိုမလားသမုဒိယသစ္စာကိုတတ်ရင်ဒုက္ခသစ္စာကိုမရဘူးလားရမှာလားဒုက္ခသစ္စာရခဲ့သည်ရှိတော်ဘာသစ္စာပေါ်မှာလဲနိရောဓသစ္စာပေါ်မယ်နော်ဒီတော့သမုဒိယသစ္စာတတ်တာကမေဃသစ္စာဒုက္ခသစ္စာရတာကနိရောဓသစ္စာဒီတော့သံသရာရတဲ့နေရာမှာသစ္စာဘယ်နှပါအာကိုရမှာလဲနှစ်ပါးဘယ်နှပါအာကိုရမှာလဲဘာသစ္စာတွေတော့မေဃသစ္စာနဲ့ဒီရောဓသစ္စာသန္တရာကျင်နေတဲ့နေရာမှာဘယ်သစ္စာတွေနဲ့ကျင်နေနေပါလဲကျဏ္ဍက၄ခုအလွာတဲ့အလွာကဘယ်နှပါလဲအလွာတွေတော့အတိတ်အကြောင်းတလွာပစ္စုပန်အကျိုးတလွာပစ္စုပန်အကြောင်းတလွာအနာဂတ်အကျိုးတလွာအတိတ်အကြောင်းတလွာဆိုတာဘယ်တရားတွေတော့ဘယ်တရားတွေတော့အဝိဇ္ဇာနဲ့သင်္ခါရဘယ်တရားပါလဲအဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒိယသစ္စာအလွာတကူဆိုကြည့်လိုက်အဝိဇ္ဇာသင်္ခါရအတိတ်ကြောင့်သမုဒိယသစ္စာအလွာတကူနော်နောက်တစ်ခါဓမ္မနည်းပြောကြတော့ဘယ်လိုပြောမလဲဝိညာဏံယောသလယရဏဖတ်တာဝေဒနာပိစ္ဆုပံအကျိုးဒုက္ခသစ္စာအလွာတကူဟုတ်ရလားပြောကြည့်ပါဦးဝိညာဏံယောသနာယရဏဖတဝေဒနာပိစ္ဆုပန်အကျိုးဒုက္ခသစ္စာအလွာတကူဒါပါလုံးကပါလေတဏှာဥပါဒံကမ္မဘဝပိစ္ဆုပန်အကျိုးသမုဒိယသစ္စာအလွာတကူနံပါတ်၄ကသာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွာတကူအားလုံးပေါ်လိုက်တော့သွားဘယ်နှပါလဲပြန်ပြောအဝိဇ္ဇာသင်္ခါရအတေယအကျိုးသမုဒိယသစ္စာလောတကုဝိညာဏံယောသလယရဏဖတဝေရဏပစ္စောပန်အကျိုးဒုက္ခသစ္စာအလောတကုတဏှာဥပါဒံကမ္မဘဝပစ္စောပန်အကျိုးသမုဒိယသစ္စာလောတကုသာတိသရမရဏအနာဂတ်အကျိုးဒုက္ခသစ္စာလောတကုအလောဘယ်နှမျိုးနဲ့သန္တရာကျင်နေနေတော့၄မျိုးဒီလိုမလားဒီတော့သာသနာကျင့်တယ်နေတဲ့သာသနာခီးစဉ်ကိုတဲ့အလွာအနေနဲ့ပိုင်းကြည့်လိုက်မယ်ဆိုရင်အလွာဘယ်နှမျိုးတွေ့လဲ ပါလေပါလေအတိတ်ကြောင့်တလွားရဲ့ပြစ္ဆောဘဟံကြောင့်တလွားရဲ့ပြစ္ဆောဘဟံကြောင့်တလွားရဲ့အနာဂတ်ကြောင့်တလွားရဲ့အလောဘနပါပါလေဒါပြောတာမဟုတ်လားဒီကောလာပြီးတဲ့အခါကျတော့ပါလေလေအင်္ဂါ၁၂ပါးအင်္ဂါသရကစိတ်ပိုင်းကိုပြောတာပရိစ္ဆေသမုပ္ပါဒ်တရားကိုစိတ်ပိုင်းနေနဲ့ကြည့်လိုက်ရင်ခွဲကြည့်လိုက်ရင်စိတ်ပိုင်းပေါင်း၁၂မျိုးတွေ့တယ်ဘယ်လိုတွေပါလေအဝိဇ္ဇာသင်္ခါရဝိညာဉ်နဲ့ယုတ်သတ္တယရဏသတ္တဝိရဏကနာဥပါရံဘဝသာတိသရမရဏအစိတ်ပေါင်းဘယ်နှပါးရှိတော့၁၂ပါးရှိတယ်နော်တရားဟောတော့ငါမြတ်စွာဘုရားတရားဟောတဲ့ဟောခဲ့စဉ်တော့ကသရမရဏရဲ့နောက်မှာဘယ်လိုတွေပါလဲသရမရဏတောကပရိဒေဝဒုက္ခဓမ္မနာလူပါယတာသမောတိဒီလိုဟောတယ်မလားသရမရဏရဲ့နောက်မှာတောကပါတယ်ပရိဒေဝပါတယ်ဒုက္ခပါတယ်ဓမ္မနာတပါတယ်ဥပါယတပါတယ်ငါးပါးတော့ပါသေးတယ်နော်ဒါပေမဲ့တို့ဒီပရိစ္ဆသမုပ္ပါရဲ့စိတ်ပန်းဟောရလားမဟုတ်ဘူးပရိစ္ဆသမုပ္ပါတရားထဲမှာတော့ထည့်ပြီးမဟုတ်ဘူးလားဟောလားဟောပြီးဟောကြညာတော့လည်းပဲပရိစ္ဆသမုပ္ပါရဲ့စိတ်ပန်းတော့ဟောရလားမဟုတ်ဘူးဘာဖြစ်တော့လဲမေးတော့ဇာတိရဲ့မုတ်ချအကျိုးမဟုတ်လို့ဘာဖြစ်လဲဇာတိရဲ့မုတ်ချအကျိုးမဟုတ်လို့မုတ်ချအကျိုးမဟုတ်ဘူးဆိုတာကျင်းနေအကျိုးမဟုတ်ဘူးပေါ့ဒီလိုမလားသာရိသရာမပရိသဏေနေလာတာမဟုတ်လားမွေးလာတာမဟုတ်လားဒီလိုမလားအဲ့ဒီမွေးလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီသရာဘယ်လိုကလာတယ်မလားမရဏဘယ်လိုကလာတယ်မလားဘယ်လိုဆောင်ရရလဲဒီလိုဆိုသရာမရဏဒီဇာတိရဲ့မောချအကျိုးပြောပြောတဲ့သရာမရဏကဇာတိရဲ့မောချအကျိုးသောကပရိဒေဝဒုက္ခဒေါမနသာဥပါယတာအဲ့ဒီတရား၅မျိုးကဇာတိရဲ့ဘုရားအကျိုးမဟုတ်ဘူးဇာတိရပေမဲ့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းသောကပရိဒေဝဇာတိတရားငါမျိုးဖြစ်စင်မှာဖြစ်တာဘုရားမဖြစ်ဘူးယန္တာတွေမဖြစ်ဘူးဘုရားဗြဟ္မာကြီးတွေမဖြစ်ဘူးမဖြစ်တဲ့ပုဂ္ဂိုလ်တွေရှိနေတဲ့အခါကျတော့အလုံးချုံမိငုံမိတဲ့စကားဟောရလားသရမရဏကြတော့မဖြစ်တဲ့ပုဂ္ဂိုလ်ရှိတာဒါကြောင့်မလို့သရမရဏကအလုံးနဲ့ဆိုင်နေမောချရမယ့်အကျိုးဖြစ်တယ်သောကဇာတဲ့ငါမျိုးဒီအလုံးနဲ့မဆိုင်ဘူးပုဂ္ဂိုလ်တိုင်းနဲ့မဆိုင်ဘူးမောချရမယ့်အကျိုးမဟုတ်ဘူးဒါကြောင့်အရိတရား၅မျိုးကပရိစ္ဆသမုပ္ပါယအစိတ်ပိုင်းမဟုတ်ဘူးသရမရဏကပရိစ္ဆသမုပ္ပါယအစိတ်ပိုင်းဒီတော့ပရိစ္ဆသမုပ္ပါယအစိတ်ပိုင်းကဘယ်နှပါးလဲ၁၂ပါးဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရဝိညာဏယုတ်သတ္တယရဏသတ္တဝေဒနာကနာဥပါရံကမ္မဘဝဇာတိသရမရဏအစိတ်ပိုင်းဘယ်နှပါးလဲเอตตังตราลงเจริญราเกิดาปริสัทธมุปปาสิ่งใบนี้เนี่ยจิตไปสู้อยู่บะละบ้าเนี่ยบะละบ้าด้วยတော့အဲဒီ12ပါးเนี่ยလည်းပဲသာသနာမကျင့်လည်းဘူးလားကျင့်လည်းလားเอกาฤตนะပါတရားကိုများနှင့်3ပါးအစံအစအနေနဲ့ပြောတော့ဘယ်နှပါးပါလဲ3ပါးဘယ်လိုနေလဲလို့မေးရင်သင်္ခါရနဲ့ဝိညာဏကတ္တဇံဝေဒနာနဲ့တဏ္ဍကတ္တဇံကမ္မဘဝနဲ့သာတိကတ္တဇံအစဘယ်နှပါးလဲ3ပါးဒီလိုမလားအတိတ်ကာလတုန်းကအကြောင်းတရားတွေမရှိခဲ့ဘူးလားရှိခဲ့လားဘယ်လိုတွေပါလဲအဝိဇ္ဇာနဲ့သင်္ခါရအတိတ်ကာလတုန်းကနော်ဟောပစ္စုပန်ဘဝကြတော့ဘယ်လိုတွေလာရနေတော့ဝိညာဉ်နာယုတ်သာသယရဏခန္ဓာဝေဒနာခန္ဓာဘယ်နှပါးရတော့အဲ့ဒီခန္ဓာ5ပါးတွေပဲဘဝမှာရလေပစ္စုပန်ဘဝမှာရတယ်အဝိဇ္ဇာနဲ့သင်္ခါရကဘယ်ဘဝမှာဖြစ်တော့အတိတ်ဘဝမှာဖြစ်တာအတိတ်ဘဝနဲ့ကိုယ်ဘဝဒီသတ္တစီပဲဒီလိုမလားအတိတ်ဘဝကနတ်ပြည်မှာဥပမာပေါ့ဥပမာပေါ့နော်အတိတ်ဘဝကနတ်ပြည်မှာပစ္စုပန်ကြတော့လူပြည်မှာတွေ့ရလားမတွေ့ဘူးနေရလားမနေဘူးအဝိဇ္ဇိအတိတ်ဘဝကမြမပြည်မှာပစ္စုပန်ကလူပြည်မှာတွေ့သလားမတွေ့ဘူးလားနေသလားဝေးသလားအဝိဇ္ဇိအတိတ်ကာလတုန်းကမြမပြည်မှာအခုပြစ္ဆုတ်ပံကြတော့လူပြည်ရောက်လာတယ်ဒီလောက်ဝင်းကြီးဘာဖြစ်လို့ရောက်လာတော့မြမပြည်ကနေဘာဖြစ်လို့လူပြည်ခုံချလာရတာတော့ဒီလိုမလားဒီလောက်ဝင်းကြီးနေဒီလောက်ဝင်းကြီးမှာဘာဖြစ်လို့နော်လူပြည်ကိုဘာများမဲမဲမော်မော်ရှိလို့ရောက်လာရတာတော့ဩလာရင်လို့လာရတာတော့ဘယ်ဟုတ်မလဲအတိတ်ကာလတုန်းကပြုခဲ့ဘူးတဲ့တန်နဲ့ပြစ္ဆုတ်ပံဘဝမှာရှိတယ်ဝိညာဉ်ဆိုတဲ့ခန္ဓာနဲ့သွားပြီးတော့စက်နေလို့ပါ။ဟုတ်ရဲ့လား။ဘယ်နဲ့ဘယ်လိုစက်လိုက်တာတော့သင်္ခါရနဲ့ဝိညာဉ်။သင်္ခါရဆိုတာတရားတရားလား၊ကံတရားလား။က ကံတရားကပြစ်ချလိုက်တဲ့အခါကျတော့ဘယ်ရောက်လာလဲလူပြီဘယ်ရောက်လာပါလဲလူပြီကနေသိမယ်သိပြီအဲဒါဝိဇ္ဇာသင်္ခါရဘဝနဲ့သိပြီဆိုကြပါစို့နော်ဘယ်ရောက်ဘယ်ကိုရောက်သွားကြအောင်ပါလဲကံကဘယ်လိုဘယ်ကိုပြစ်ချလိုက်ကြလဲဘယ်ကိုပြစ်ချကြမှာပါလဲလက်ပြီပါသိကြလားဟမ်ကံကလက်ပြီပြစ်ချမှာလားကံပို့တဲ့တန်သွားရမှာမို့လားကံကလက်ပြီပို့ရင်
ဒီပါရမယ်ပြပါပြီပေါ်ရင်လုပ်ပြီးပေါ်ရင်လုပ်ပြီးပေါ်ရမယ်ကံပို့တဲ့ဒီသွားရမှာခွေးကျင်းရဲ့တိရစ္ဆာန်ပုံပို့လိုက်ရင်ခွေးကျင်းရဲ့တိရစ္ဆာန်ပုံမသွားရဘူးလားသွားရမှာလားကံစီမံတည်တိုက်သွားရတာမို့လားအဲ့ဒါကြောင့်အတိတ်တုန်းကကံဆိုတဲ့သင်္ခါရနဲ့ပြစ္ဆုတ်ပံခန္ဓာနဲ့သတ္တစီလာစပ်ပင်းနေတာလားစပ်ပင်းနေတာနော်မျက်မြင်ကိုယ်ရင်စက်တာလားမသိလားမသိပါလားတတ်ပြီနဲ့စ
ကံဆိုတဲ့တရားကဝိရင်းစနစ်အဲဒီဝိရင်းစနစ်နဲ့ဆက်လိုက်တာခုခေတ်မှာနော်ဩဘုန်းတွေပါတယ်ပြချလို့ရှိရင်ဝိရင်းစနစ်ပါတဲ့အခါကျတော့ရန်လူရှိတဲ့နေရာကိုမရောက်ရောက်အောင်သွားတယ်မလားနော်မရောက်သေးဘူးဆိုကိုယ်ပန်းပြီးတော့သူရဲ့ပြစ်မှတ်မရောက်မချင်းကိုယ်ပန်းပြီးတော့ဟောဒီကြည်စံဒီခုကမတော်ဘူးလားသွားလားသွားတယ်အဲဒီရန်လူရှိတဲ့နေရာပြစ်မှတ်ရောက်တော့မှအဲဒီနေရာကျမှအဲဒီဒီခုကကြပြီးတော့ပေါက်ကွဲတာမလားဒီလိုမလားအဲဒါကိုဘလူကနေထိမ့်ပေးလိုက်တယ်ဟောပြစ်လိုက်တဲ့နေရာလောင်းချဒုံးကြီးနေရာကနေပြီးတော့အဝေးရင်းစနေနဲ့ထိမ့်ပေးလိုက်တာမလားနော်အဲ့ဒီနေရာနဲ့အဝေးရင်းစနစ်ရှိတဲ့နေရာနဲ့အခုဒီနေရာပေါက်ပွဲတဲ့နေရာနဲ့နှိဒလားဝေးဒလားအဝေးကြီးနော်အဲ့ဒီအဝေးရင်းစနစ်နဲ့ဟိုကရမုတ်ပေါ်ထုံးဒီနေရာကိုပါလာတာဟုတ်ရဲ့လားပါမလာဘူးခေါနေရာကနေလှမ်းပြီးတော့ထိချုပ်လိုက်တာနော်အဲ့ဒီလိုထိချုပ်လိုက်တော့ပြစ်မှတ်စီတမ်းတမ်းမှမရောက်ဘူးလားရောက်အဲ့ဒီလိုပဲဘုန်းကြီးပရိသတ်တွေမိမိတို့ကျေလွတ်ထားတဲ့ကံကအတေတုံးကကံကလည်းပဲပြစ်ဆုံးမှဘဝမှာလူပြေကိုရောက်စေတည်းဆိုရင်လူပြည်ရောက်ကိုရောက်တာပဲမရောက်ဘဲကိုမနေဘူးနော်ညပြည်ရောက်စေတည်းဆိုလဲမရောက်တော့မှလဲညပြည်ရောက်တော့မှပဲလူပြည်ရောက်စေတည်းဆိုရင်လူပြည်ရောက်မယ်ဘယ်သူကနေပို့ပေးတာတော့တန်ကပို့ပေးတာဒါတော့ကံနဲ့ဘယ်လိုနဲ့ဆက်သွားလဲခန္ဓာနဲ့ဆက်သွားတာနော်လူပြည်ရောက်စေတည်းဆိုလူပြည်ရောက်တာပဲလူပြည်တော်မှပဲအာအမေရိကမှာဖြစ်စေတည်းဆိုရင်အမေရိကဖြစ်မယ်မြန်မာပြည်မှာဖြစ်စေတည်းဆိုရင်မြန်မာပြည်မှာဖြစ်မယ်ဒီတော့မလားသူပေါ်တဲ့အတိုင်းမရောက်ဘူးလားရောက်လာရတာလားရောက်လာရတာဟာတို့အမေရိကရောက်လာတာမှုမဲ့မဲ့မတော်တဆရောက်လာတာပါလို့ဒီလိုမတွေးနဲ့နော်ဘလူကပို့ပေးလိုက်တာလေကံကပို့ပေးလိုက်တာကံမပိုင်ရင်ဘယ်တော့မှမရောက်ဘူးဘုန်းတော်ပရိသတ်တွေနော်ဘလောက်ပဲလာခြင်းလာခြင်းကံမပါရောက်ပါမလားကံပါရင်ရောက်လာတာဘလောက်ပဲဝေးဝေးရောက်သွားတာပဲဘလူကပို့ပေးလိုက်လေဒါကြောင့်အတိတ်တုန်းကဒီလိုခဲ့ဘူးတဲ့သင်္ကာရဆိုတဲ့ကံဒီပြစ်သောဘဘွားမှာအသိအသိဖြစ်ပေါ်လာတဲ့ခန္ဓာတွေနဲ့မစက်ဘူးလားဆက်သွားဆက်သွားတာဘာဖြစ်လဲဆက်တာလဲတတ္တိနေနဲ့ဆက်သွားတာနော်အဲဒါကြောင့်မလို့သင်္ခါရနဲ့ဝိညာဉ်တစ္ဆာဒီလိုမဟုတ်လားအသိဘွားနဲ့ဒီဘွားဘာမှမဆိုင်ဘူးမဆိုင်ပေမဲ့ဩကံနဲ့အကျိုးပေးနဲ့ဆက်သွားတာမဟုတ်လို့ဒီရောက်လာတာဟာတို့အတိတ်တုန်းကကံတွေပြုခဲ့တာပဲအတိတ်တုန်းပြုအတိတ်တုန်းကပြုခဲ့တဲ့ကံကဘာဆိုင်တာမှလို့ပဲဒီဘွားမှာဖြစ်တာကိုပြည့်စုံလို့ဖြစ်နေတာပဲမထင်နဲ့နော်အတိတ်တုန်းကပြုခဲ့တဲ့ကံကတတ္တိအနေနဲ့လိုက်ပြီးတော့စပ်ပေးလိုက်လို့ဒီဘောဒီဘဝဒီဌာနရောက်လာရတာပါနော်အဲဒါကြောင့်ဘလူနဲ့ဘလူဆက်တာတော့သင်္ခါရနဲ့ဝိညာဉ်တစ္ဆာဒုတိယဆက်ကဘလူပါလေဝေဒနာနဲ့ဒနာတစ္ဆာဝေဒနာဖြစ်တိုင်းဖြစ်တိုင်းဘလူနဲ့ဆက်သွားတာတော့ဒနာနဲ့ဆက်သွားတာသူကြတော့အဝေးဆက်လာအနည်းဆက်အနည်းဆက်နော်တေပြီးမှဆက်တာလားမတေခင်ဆက်တာလားမတေခင်ဆက်တာအဝေးကြီးကလည်းဆက်တာလားနင်းနင်းလေးဆက်တာနင်းနင်းလေးဆက်တာနင်းနင်းလေးဆက်တာတော့ဝရဏလေးဖြစ်တိုင်းဖြစ်တိုင်းနောက်ကဘယ်ဖြစ်တော့တဏမဖြစ်ချင်းမှာမဖြစ်အောင်တားလို့ရရလားဝိပဿနာဉာဏ်နဲ့သာမတားရင်ဘယ်လိုနည်းနဲ့မှမရဘူးဘယ်လိုမလားတားလို့ရတာကဘယ်လိုနဲ့မှတားလို့ရလဲဝိပဿနာဉာဏ်နဲ့မှတားလို့ရတာဝိပဿနာဉာဏ်တော့မပါဘူးဆိုဝရဏဖြစ်တိုင်းဖြစ်တိုင်းဘယ်လိုဖြစ်မလဲတဏဖြစ်မယ်ဝေဒနာကပဲရှင်ဖြစ်တော့မြင်တဲ့ရှင်ဖြစ်မယ်ကြားတဲ့ရှင်ဖြစ်မယ်နားတဲ့ရှင်ဖြစ်မယ်စားတဲ့ရှင်ဖြစ်မယ်တွေ့ထိတဲ့ရှင်ဖြစ်မယ်တွေးတဲ့ရှင်ဖြစ်မယ်ဒီလိုမလားအဲဒါကဖြစ်တိုင်းဖြစ်တဲ့ဝေဒနာမပေါ်ဘူးလားပေါ်လားဝေဒနာပေါ်တိုင်းပေါ်တိုင်းဘယ်လိုလဲဆက်သွားတော့တဏ္ဍာနဲ့ဆက်သွားတယ်ဒီတော့မိမိတို့ကလည်းပဲဒီနေ့ဒီနေ့မကြည်ပဲနဲ့မနေနိုင်မကြားပဲနဲ့မနေနိုင်မနံပဲနဲ့မနေနိုင်မစားပဲနဲ့မထီပဲနဲ့မ မတွေးမဲ့လေမနေနိုင်တော့တနေ့တနေ့အလုပ်တွေလုပ်နေရတယ်နင်းတဲ့အလုပ်ကြီးတဲ့အလုပ်ကြားတဲ့နားတိုင်းနဲ့နားတော်တဲ့အလုပ်ရှိစားတဲ့အလုပ်ထိတဲ့စားတဲ့အလုပ်တွေးကြည့်တဲ့အလုပ်တွေးတော့တဲ့အလုပ်တွေမလုပ်ဘူးလားလုပ်နေရလားအဲ့ဒီလုပ်တွေလုပ်တိုင်းလုပ်တိုင်းကဝေဒနာမပေါ်ဘူးလားပေါ်နေလားဝေဒနာပေါ်တိုင်းပေါ်တိုင်းကဘယ်လိုနဲ့စက်နေတော့ဒနာနဲ့စက်နေပါလေဒီလိုဆိုတော့ဝေဒနာကလည်းပဲတစ်ခါတည်းရမှပေါ်လာလားအများကပေါ်နေလားအမြဲတမ်းပေါ်နေတာတဏှာကလည်းတစ်ခါတည်းမှစက်တာလားအမြဲတမ်းစက်နေတာလားအမြဲတမ်းစက်နေတာဒါကြောင့်မလားတဏှာတရားတွေအမြဲတမ်းစက်နေပါလေဆိုရင်တဏှာဖြစ်တော့ဘယ်လိုဖြစ်မလဲဥပါဒံဖြစ်မလဲဥပါဒံဖြစ်တော့ကာမဘဝဖြစ်မလဲကာမဘဝဖြစ်ရင်တဲ့အဲဒီကံတွေကတော့နောက်ဘဝဇာတိနဲ့မစက်ဘူးလားစက်သွားမှာလားတဏှာဖြစ်တော့ဥပါဒံဖြစ်တယ်ဥပါဒံဖြစ်တော့ကာမဘဝဖြစ်တယ်ကာမဘဝဖြစ်ခဲ့တော့အနာဂတ်ဘဝနဲ့သတ်ပါပါလေအောင်မယ်ဒီလိုမဟုတ်လားဒီကရခုပစ္စဘာဘွားမှာမေဝေရဏပြစ်တတ်ပြစ်တဲ့တဏှာဖြစ်တယ်ဒီတဏှာဒီဘာလို့မလို့ဖြစ်နေတာလဲမေးတော့နောက်ဘဝခန္ဓာအင်ကြီးအသိတိဆောက်ဖို့ဖြစ်နေတာဟုတ်ရဲ့လားစဉ်းစားကြည့်လေကာမဘဝဖြစ်ရဇာတိမဟုတ်လားနောက်ဘဝခန္ဓာအင်ကြီးအသိတိရအောင်ဖန်တီးပေးမယ်ဘလူကဖန်တီးပေးတော့တဏှာနောက်ဘဝခန္ဓာအင်ကြီးကိုတိဆောက်ပေးနေတယ်ဘလူကတိဆောက်ပေးနေတော့တဏ္ဏနော်ကျွန်တော်ကပရိသတ်တွေမြင်ပြီးတဲ့နောက်မှာတဏ္ဏဖြစ်တယ်တဏ္ဏဖြစ်တာဒီအဲ့ဒီတဏ္ဏကဘာလို့မလို့ဖြစ်နေတာတော့နောက်ဘဝခန္ဓာအင်းကြီးတိဆောက်ပေးမလို့ဖြစ်နေတာနော်ဒီတော့တဏ္ဏတကဖြစ်လိုက်ဟိုးခန္ဓာအင်းကြီးတစ်လုံးပေါ်လိုက်တဏ္ဏတကဖြစ်လိုက်ခန္ဓာအင်းကြီးတစ်လုံးပေါ်လိုက်တဏ္ဏတကဖြစ်လိုက်ခန္ဓာအင်းကြီးတစ်လုံးပေါ်လိုက်တဏ္ဏတွေကလည်းပဲတဏှီထဲမှာတော့မှတဏ္ဏပေါ့ရည်တွဲလို့ရပါမလားမရဘူးနော်တည်ရတနေတဲ့တည်ရတဲ့ယူတယ်လို့မရဒီလိုဆိုရင်တလားဆိုရင်အများကြီးဒီနေ့ဆိုရင်အများကြီးအသက်50 60 80တဏှာတွေအများကြီးအဲ့ဒီတဏှာတွေကသူကဘာလို့မလို့စဉ်းစားနေတာလဲနောက်ဘဝခန္ဓာရင်းနေဆောက်မလို့စဉ်းစားနေတယ်ဆိုတော့နော်နောက်ဘဝမသွားခြင်းလို့ကိုမရဘူးဘယ်လိုပြိတ္တာဒီနောက်ဘဝမသွားခြင်းဘူးလားသွားခြင်းလားနောက်ဘဝမဖြစ်ခြင်းဘူးလားဖြစ်ခြင်းလားမိမိရဲ့စိတ်ကားကနောက်ဘဝမဖြစ်ခြင်းမဟုတ်လုံနေတဲ့လုံဒီကနောက်ဘဝရာကြောင်းလုံဒီလုံနေတယ်ဟုတ်ရလားစိတ်ကတော့နောက်ဘဝမဖြစ်ချင်ဘူးလုံးနေတဲ့လုံးတွေကခန္ဓာအင်းတွေတစ်လုံးပြီးတစ်လုံးဒီဆောက်တဲ့လုံးတွေမလုံးကလာလုံးနေလားဘလို့နဲ့ဒီဆောက်နေတာတော့တဏှာနဲ့ဒီဆောက်နေတာဒီလိုမလားအဲဒီတော့အဲ့ဒီခန္ဓာအင်းတွေတဲ့မဖြစ်ချင်တော့ပါဘူးဒေါတာခန္ဓာအင်းတွေရက်ချင်ပါလေဆိုရင်ဘလို့တတ်ရမှာလဲတဏှာတန်းနော်တဏှာမတန်းသမျှကာလပတ်လုံးဝိရဏနဲ့တဏှာစက်မယ်ဆိုရင်ကာမဘဝနဲ့ဇာတိစက်ကိုစက်သွားမှာလားအဲဒီလိုစက်သွားပြီဆိုတော့ဘဝခန္ဓာရဲ့အသည်မဖြစ်ဘူးလားဖြစ်မှာလားဖြစ်ကိုဖြစ်အောင်မှာဒီလိုမဟုတ်လားအဲ့တော့ဘုန်းတော်ပရိသတ်တွေကဒီဘဝမှာဩတို့ရတဲ့ခန္ဓာကလေးနေသေးမလားညသေးမလားဒီခန္ဓာဘယ်တော့ဆုံးရမလဲဩဒီခန္ဓာကြီးဆုံးမှာနှျောပါပြီတဲ့ခန္ဓာဆုံးရမှာကြောက်နေတာကရှိသေးတယ်ဟုတ်တယ်မဟုတ်လားဓမ္မကြီးတွေကြောက်မနေနဲ့နောက်ဘဝခန္ဓာကအစီသေးဟဲဒီဘဝဆောင်ရမယ်ဆိုကြောက်မနေနဲ့ဘာမှနှျောစရာမရှိဘူးနောက်ဘဝခန္ဓာအသိကအသိပင်မရှိဘူးလားရှိဘုရုကဆောက်ပေးထားတယ်တဏှာကဆောက်ပေးထားတာနောက်ဘဝခန္ဓာကဒီလိုတော့ကောင်းရင်ကောင်းအောင်ပါဟုတ်တယ်မဟုတ်လားဒီလိုတော့ကောင်းရင်ကောင်းအောင်ပါနှျောမနေနဲ့ဒီမှာကြည့်တယ်နော်အဲ့ဒီတော့နောက်ဘဝခန္ဓာရင်းကိုဘုရုကဆောက်နေတာတော့စလုံးလားနှလုံးလားအများကြီးလားခန္ဓာတကူတဲ့ဆောင်းမှာနှမျောနေပြမလို့ဘူး။နောက်တာခန္ဓာတွေများကြီးပဲရှိသေးတယ်။ဒီလိုမလား။ခန္ဓာတဲ့ရှိတာဒီဒုက္ခတဲ့ရှိတာ။ဘာရှိတာလဲ။ခန္ဓာတဲ့ရှိတာဒီဒုက္ခတဲ့ရှိတာ။ဟုတ်တူတာလားဟုတ်ရှိတာလား။ဘုန်းတော်ပရိသတ်တွေခန္ဓာများကြီးရမယ်ဆိုဟုတ်တူမလားဟုတ်ရှိမလား။ဟုတ်ရှိရင်ဒုက္ခတွေတူမလားဒုက္ခတွေရှိမလား။တူခြင်းလားရှိခြင်းလား။တူခြင်းတော့တဏှာသာ။နော်တဏမတာဖဲနဲ့ကတော့ဘာမှမတူဘူးဘုဘဝဒိုးရုံးနဲ့နိဗ္ဗာန်ဆန္ဒရရပါလို့ဤဘုဘဝဒိုးခြင်းရင်ဘာတတ်ရမှာလဲတဏတာတဏတာချင်းတခြားရှုတတ်ရမှာလားခန္ဓာရှုတတ်ရမှာလားခန္ဓာကဖြစ်တဲ့ဗာတိစာရှုတဲ့ဉာဏ်ကအေးသစ္စာပြီးတဲ့ဉာဏ်လေးပေါ်သွားပြီဒီလိုမလားသစ္စာပြီးတဲ့ဉာဏ်ကသိရေးကြည့်တယ်နော်သစ္စာပြီးတဲ့ဉာဏ်လေးကမပါရင်ဘုန်းတော်ပြည့်စုံတယ်ဘာမှဘုဘဝမတူဘူးဘုရားတို့ခြင်းပါလေဆိုရင်ဘာညာရအောင်လုပ်ရမယ်သစ္စာသိတဲ့ဉာဏ်ရအောင်လို့ဘာညာရအောင်လုပ်ရမှာလဲ ဩဘဝတိုးခြင်းပါလေဆိုရင်လေဘာညာရအောင်လို့ရမယ်သစ္စာသိတဲ့ညာရအောင်လို့သစ္စာသိတဲ့ညာရရင်တဏှာသိမယ်တဏှာသိရင်နောက်ဘဝအနာဂတ်ဘဝခန္ဓာတွေအလိုလိုရမယ်ကာမဘဝပြစ်စရာဇာတိအစက်တွေမရဘူးလားရတော့မလားအဲ့ဒါကြောင့်မလို့ခန္ဓာအိမ်ကြီးရက်ခြင်းပါလေဆိုရင်တဏှာကိုတတ်ပါဘယ်လိုမလားတဏှာမတတ်နိုင်ရင်တော့ဝေဒနာပြစ်စရာတဏှာဆက်သွားပါလိမ့်မယ်ဝေဒနာပြစ်စရာတဏှာဆက်သွားမယ်ဆိုရင်ကမ္မဘဝပစ္စယဇာတိသဘောပါလိမ့်မယ်သန္တရာသက်ရှည်သွားပါလိမ့်မယ်သန္တရာသက်ရှည်သွားတာဒီဘုရှည်တာပဲမဟုတ်လားဒီလိုနည်းနဲ့မှတ်ရမယ်နော်ကျင်းသောတက3ပါးဆက်ပြီးတဲ့အခါကျတော့ဗာလဲဟော3ပါးပါပါလိမ့်ဘုက္ခဗရဘာရှိတော့ဘာဝတိတော့ကိရိတာဝ3ပါးကမ္မဝ2ပါးဝိပါကဝ10ပါးကိရိတာဝ3ပါးကဘယ်လိုတွေပါလိမ့်အဝိဇ္ဇာရယ်တဏှာရယ်ဥပါဒံရယ်အဝိဇ္ဇာကသဝိဇ္ဇာရမှာရှိရင်နံပါတ်1ကွယ်နံပါတ်1ကမှရှိတဲ့ဝိဇ္ဇာမဟုတ်လားအဲဒီဝိဇ္ဇာကနေကျိုးလေးနဲ့ဆွဲပြီးတော့ကြည့်လိုက်တော့နံပါတ်3ကွယ်မှာဘလူသားတွေ့တော့တဏှာရဲ့ဥပါဒါယအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါယအဲ့ဒါကဘာဟုတ်ပါလိမ့်ကိလေသာဟုတ်နောက်တစ်ခါသဝိဇ္ဇာရဲ့နံပါတ်1ကွယ်ရဲ့အထိမှကမ္မဟုတ်လို့ရေးထားတာမရှိဘူးလားရှိလားအောင်းနားလေးကြည့်လိုက်တော့တရားတွေ့တယ်လားသင်္ခါရတွေ့တယ်လားအဲဒီကနေကြိုးလင်းကလေးနဲ့ဆွဲပြီးတော့ကြည့်လိုက်တော့ဘလို့တွေ့တော့သင်္ခါရနဲ့ကမ္မဘဝဒီဘာဝပါလေကမ္မကိုဒီလိုမလားနောက်တစ်ခါဓမ္မလေးဥပကထိတ်ကိုကြည့်လိုက်တော့ဝိပါကောင်းရှင်းပါမလို့ဘူးလားဝိပါကောင်းရှင်းပါကလေကြိုးလင်းအောက်ကိုဆွဲကြည့်လိုက်တော့ဝိညာဉ်နဲ့ယောသတာယရဏသတာဝေဒနာဇာတိစရာမရဏဥပပါတိဘဝဘယ်နှပါလဲရှင်းပါအဲဒီရှင်းပါကြီးကလောလောဆယ်မိပြီးတော့ရထားတဲ့ခန္ဓာ၅ပါးကြီးပေါ့ဒီလိုမလားဒီတော့ခန္ဓာ၅ပါးကြီးယထာတာဒီဘာဝုန်ဒီယထာတာတော့ဝိပါကဝုန်ဒီယထာတာပါခန္ဓာ၅ပါးကြီးယလာတာဒီဘာဝုန်ဒီဖြစ်နေတာတော့ဝိပါကဝုန်ဒီဖြစ်နေတာပါနော်ဝိပါကဝုန်ဒီဖြစ်နေတာပါအဲ့ဒီဝိပါကဝုန်ဘာကြောင့်ဖြစ်ကမ္မဝုန်ကြောင့်ဖြစ်ဘာကြောင့်ဖြစ်တော့အဲ့ဒီကမ္မဝုန်ဘာကြောင့်ဖြစ်ကိလေသာဝုန်ကြောင့်ဖြစ်ပြောပြောမယ်ဝိပါကဝုန်ဘာကြောင့်ဖြစ်တော့ဝိပါကဝုဆိုတာကခန္ဓာဘယ်နှပါလဲ၅ပါးဘယ်နှပါလဲနံပါတ်1ခွဲမှလည်းခန္ဓာ၅ပါးပဲမဟုတ်လားနံပါတ်4ခွဲမှလည်းခန္ဓာဘယ်နှပါလဲ၅ပါးပဲမဟုတ်လားအဲဒီခန္ဓာ၅ပါးဒီဘာဟုတ်တယ်တော့ဝိပါကဝုနံပါတ်1ခွဲခန္ဓာ၅ပါးကိုအကြောင်းရင်းတရားရှာလိုက်ရင်တခြားတွေ့မှလားသင်္ခါရတွေ့မှလားနံပါတ်4ခွဲခန္ဓာ၅ပါးရဲ့အကြောင်းကိုရှာလိုက်ရင်တခြားတွေ့မှလားကမ္မဘဝတွေ့မှလားဒီတော့ကမ္မဝဇ္ဇာကဘယ်လိုလဲဘယ်လိုတော့သင်္ခါရနဲ့ကမ္မဘဝနံပါတ်1ဘက်မှာရှိတဲ့ခန္ဓာ၅ပါးဝိပါကဝအဲဒီဝိပါကဝရဲ့အကြောင်းတရားကသင်္ခါရဒေတာကြည့်နော်ဒေတာကြည့်နော်နံပါတ်1ဘက်မှာရှိတဲ့ခန္ဓာ၅ပါးဒီဘာဝပါလေဝိပါကဝအဲဒီဝိပါကဝရဲ့အကြောင်းတရားကဘယ်လိုတော့သင်္ခါရနောက်တစ်ခါနံပါတ်4ဘက်မှာရှိတဲ့ခန္ဓာ၅ပါးသူရဲ့အကြောင်းတရားကဘယ်လိုပါလဲ။ဓမ္မဘဝဘာလဲ။ဓမ္မဘဝနံပါတ်၄ကမှရှိတဲ့ခန္ဓာ၅ပါးကဝိပါကဝ။သူရဲ့အကြောင်းတရားကသင်္ခါရ။ဓမ္မဘဝဓမ္မဘဝကဘာဟုတ်တယ်လဲ။ဓမ္မဝ။နော်။ပေါင်းလိုက်တဲ့အခါကျတော့ဓမ္မဝဘယ်နှပါးလဲ။နှစ်ပါးဘယ်လိုနဲ့ဘယ်လိုပါလဲ။နံပါတ်၄ကရဲ့အကြောင်းတရားကသင်္ခါရ။နံပါတ်၄ကရဲ့အကြောင်းတရားကဓမ္မဘဝ။ပေါင်းလိုက်တော့ကမ္မဝဘယ်နှပါးနှစ်ပါးဘယ်လိုနေလဲတော့သင်္ခါရနဲ့ဓမ္မဘဝကမ္မဝနှစ်ပါးဒီလိုမလားအကြောင်းကျောဆက်တာကြည့်လိုက်တဲ့အခါကျတော့ဝိပါကဝရဲ့အကြောင်းတရားဒီကမ္မဝကြည့်ကြည့်စမ်းဝိပါကဝရဲ့အကြောင်းတရားဒီကမ္မဝနော်နောက်တစ်ခါကမ္မဝဒီဘာကြောင့်ဖြစ်တယ်လဲမေးတော့သင်္ခါရဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တယ်သင်္ခါရဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာဘာဟုတ်ပါလေနောက်တစ်ခါနံပါတ်2ကိုကြည့်လိုက်တဲ့နံပါတ်3ဘက်ကိုကြည့်လိုက်ပြန်တော့လည်းပဲကမ္မဘဝဘယ်လိုကြောင့်ဖြစ်တော့ဥပါဒါကြောင့်ဖြစ်တယ်ဥပါဒါဘယ်လိုကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တယ်ပေါင်းလိုက်တဲ့အခါကျတော့ကမ္မဘဝသည်တဏှာဥပါဒါကြောင့်ဖြစ်တယ်ဗောဟောရလားပြောကြည့်စမ်းကမ္မဘဝဘယ်လိုကြောင့်ဖြစ်လဲတဏှာဥပါဒါကြောင့်ဖြစ်တယ်ကမ္မဘဝကဘာဟုတ်ပါလေကမ္မဝတဏှာဥပါဒါကကိလေသာဝနံပါတ်1ဘက်ကိုကြည့်လိုက်တာကြည့်လိုက်တော့လေသင်္ခါရကဘာဟုတ်ပါလဲ ကမ္မဝုအဝိဇ္ဇာကဘာဟုတ်တယ်တော့ကိရိသာဝုအာလုံးပေါင်းလိုက်တော့ကမ္မဝုကဘယ်နှပါတော့ဘယ်လိုနဲ့ဘယ်လိုပါလေအဲဒီသင်္ခါရနဲ့ကမ္မဘဝတဲ့ကမ္မဝုဒီဘာဟုတ်ကြောင့်ဖြစ်တော့ကိရိသာဝုကြောင့်ဖြစ်တယ်ကိရိသာဝုကဘယ်နှပါဘောင်းမှာဘယ်လိုတွေပါလေအဝိဇ္ဇာရဲ့သဏ္ဍာန်ရဲ့ဥပါဒံရဲ့ပြန်ပြောအဝိဇ္ဇာရဲ့သဏ္ဍာန်ရဲ့ဥပါဒံရဲ့အဝိဇ္ဇာကနံပါတ်၁အပွဲမှာသဏ္ဍာန်ဥပါဒံကနံပါတ်၃အပွဲမှာပေါင်းလိုက်တော့ကိရိသာဝုကဘယ်နှပါကိရိသာဝုကြောင့်ဘာဝဖြစ်တော့ကမ္မဝုကဘယ်နှပါကမ္မဝုကြောင့်ဘာဝဖြစ်တော့ဝိပါကဝုကဘယ်နှပါ၈ပါဘလိုတွေပါလိဝိညာဏံယောသလယရဏသတ္တဝေဒနာတဏဥပ္ပဟံဇာတိသရမရဏဥပ္ပတိဘဝဒီလိုမလားအရိတရားတွေကိုခန္ဓာအနေနဲ့ပြောတော့ခန္ဓာဘယ်နှပါရတော့၅ပါးဘယ်နှပါလဲဒီတော့ခန္ဓာ၅ပါးကြီးကဝိပါကဝုလို့ခေါ်ပါတယ်အရိဝိပါကဝုတိကမ္မဝုကြောင့်ဖြစ်ပါတယ်ကမ္မဝုတိကိရိသာဝုကြောင့်ဖြစ်ပါတယ်ကိရိသာဝုကြောင့်ကမ္မဝုဖြစ်တယ်ကမ္မဝုကြောင့်ဝိပါကဝုဖြစ်တယ်ဝိပါကဝုအပေါ်မှာကိရိသာတွေပြန်ဖြစ်တယ်ကိရိသာကြောင့်တက္ကံမဝုတ်တွေဖြစ်တယ်ကံမဝုတ်ကြောင့်ဝိပါကဝုတ်တွေဖြစ်တယ်ဘုတ်တွေမလဲဘူးလားလဲနေတာဘုတ်တွေမျိုးပြီးမျိုးဖြစ်နေတာကိုဘာလို့ခေါ်လဲဘုတ်လေတယ်လို့ခေါ်တာဒီလိုမဟုတ်လားအဲ့တော့ဝုတ်တွေလဲနေတာကိရိသာတွေဖြစ်လိုက်ကံတွေဖြစ်လိုက်ခန္ဓာတွေရလိုက်ကိရိသာတွေဖြစ်လိုက်ကံတွေဖြစ်လိုက်ခန္ဓာတွေရလိုက်တဘွားပြီးတဘွားတဘွားပြီးတဘွားလဲပင်ကဲဆိုတပိုင်းပြီးတပိုင်းလဲနေတာဒီဘာလဲတာတော့ဘုတ်လေနေတာနော်အဲ့ဒီဝုတ်လေတယ်ဆိုတဲ့ပုံစံနဲ့လည်းပဲသာသနာတွေမကျင်လည်ဘူးလားကျင်လည်နေလားကျင်လည်နေတာပဲနောက်တစ်မျိုးကတခြားလားကာလသုံးပြားလားကာလသုံးပြားဆိုတာဘာကာလတွေတော့လောလည်ပြီးတော့အတိတ်ကာလယခုဖြစ်တဲ့ပြစ္ဆုတ်ပံကာလနောက်ဖြစ်တဲ့အနာဂတ်ကာလအတိတ်ကြောင့်တရားကြောင့်ပြစ္ဆုတ်ပံမှာအကျိုးတရားရတယ်ပြောစီလားအတိတ်ကြောင့်တရားကြောင့်ပြစ္ဆုတ်ပံမှာအကျိုးတရားရတယ်ပြစ္ဆုတ်ပံအကျောင်းတရားကြောင့်အနာဂတ်မှာအကျိုးတရားတွေရပါလေဦးမယ်အဲ့ဒါဒီကြလားဘုသောဝါနဲ့သာသနာကျင်တဲ့အဲကာလာသုံးပြနဲ့သာသနာကျင်နေတာဒီလိုမလားဒါကာလာသုံးပြနဲ့သာသနာဘယ်လိုကျင်နေပါလဲပြောကြည့်သားပါဦးအတိတ်အကြောင်းတရားကြောင့်ပြစ္ဆုတ်ပံအကျိုးတရားဖြစ်တယ်ပြစ္ဆုတ်ပံအကြောင်းတရားကြောင့်အနာဂတ်အကျိုးတရားဖြစ်ပါတယ်အဲ့ဒါဟာကာလာသုံးပါနဲ့သာသနာကျင်နေတာလို့ခေါ်ပါတယ်သဘောပါတယ်နော်နောက်ကနံပါတ်၈တက်ကပါတယ်ချင်းရ20အတိတ်ကြောင့်ချင်းရဘယ်နှပါတော့ဘယ်လိုဒီပါလေအဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝအဲ့ဒီတရားတွေကြောင့်ပြစ္ဆုတ်ပံမှာအကျိုးတရားဘယ်နှပါဖြစ်တော့ဘယ်လိုဒီပါလေဝိညာဏယောသလယရဏဖတဝေဒနာအကျိုးတရား၅ပါးမဖြစ်ဘူးလားဖြစ်အဲ့ဒီအကျိုးတရား၅ပါးကြောင့်ပြစ္ဆုတ်ပံမှာအကျိုးတရားတွေဘယ်နှပါပြန်ဖြစ်တော့ဘယ်လိုဒီတော့တဏှာယဥပါဒယဘဝယအဝိဇ္ဇယသင်္ခါရယအာရိပိစ္ဆုပံအကျိုးအချင်းရာပိစ္ဆုပံအကျောင်းချင်းရာ၅ပါးကြောင့်အနာဂတ်မှာအကျိုးတရားတွေဘယ်နှပါရမလဲဘယ်လိုဒီပါလိအဲ့ဒီနည်းနဲ့လည်းပဲတဲ့ချင်းရလည်းတဲ့နည်းနဲ့လည်းပဲသန္တရာတွေမကျင်လည်ဘူးလားကျင်လည်နေတာအားလုံးပေါင်းလိုက်တော့သန္တရာကျင်လည်ဖို့ပြတယ်အသွေကဘယ်နှသွေတော့သန္တရာကျင်လည်ပုံကျင်လည်နည်းပြတယ်ဆိုဘယ်လိုပါလဲဘယ်လိုတွေပါလဲပြောကြည့်စမ်းပါဦးမုလနပြာကတတွေသစ္စာနေခုကတတွေလေးခုသွားကတတွေအင်္ဂါတစ္ဆနပါကတတွေသုံးပါးအစက်ကတတွေဘုသုံးဝါကတတွေကာလသုံးပြာကတတွေချင်းရတဲ့စက်ကတတွေဘယ်လိုပဲပါလဲအဲ့ဒီချစ်တွေဒီသန္တရာလေတဲ့သန္တရာမှထမြောက်တာပြတာလားသန္တရာလေတာပြတာလားဒီတော့သန္တရာလဲတဲ့သဘောကိုလေ့လာကြည့်မယ်ဆိုရင်အသွဲဘယ်နဲ့သွဲနဲ့လဲတာတွေ့တော့ပုံစံဘယ်နှမျိုးနဲ့လဲတာတွေ့တော့အေးအဲ့ဒီရှင်မျိုးနဲ့သန္တရာကျင်းနေနေတာကိုတဲ့သဘောပေါက်အောင်ကြိုးစားပြီးတော့ဒီသန္တရာကျင်းနေမှုမှရက်ချင်ပါလေဆိုရင်တဲ့မဲ့ခင်တရားမဲ့ညာနဲ့ရအောင်မကြိုးစားရဘူးလားကြိုးစားရမလားအဲ့တော့မဲ့ညာနဲ့ရအောင်ကြိုးစားဖို့ကြိုးစားနေနောက်နေ့ကျမှဆက်ပြီးတော့ပြောမယ်ဒီနေ့တော့နိုင်စီတော့ကာရုကုန်တော့ကြအောင်ဆို